Welcome to the Voice of America in Burmese.
Mingalam ne khim ma to ta shin mya shin. VOA American tan yan 2018 khu ne December 12 ye bo thu ne mna pai season ne go Washington DC myo ro ga ne sat tin thol lin ni ba bi. Line to meter 30 40 48 to ga ne tae phan yu na sin nai ma bi shin.ကျွန်မအနံလောပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူသင်ဆက်တော်မှာပါ
ကျွန်တော်ကတော့ကျော်စံလောပါဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာသူ့ဘော်တင်သွင်းတဲ့အယုံကြီးအစီမရှိအဆိုကိုအနံရပြီးယာထုဆက်လက်တည်နေတော့ပါတယ်ဒေါ်နယ်ထရမ့်ရဲ့ရှင်းနေဟာမိုက်ကယ်ကိုဗန်ကိုထောင်ခံသုံးနှစ်ပြည်ထောင်စီရင်လိုက်ပါတယ်မြန်မာနိုင်ငံရဲ့အနာဂတ်အောင်မြင်တပ်ပရေးအတွက်အကူအညီများပေးသွားမယ်လို့အိန္ဒိယသမ္မတကြီးကပြောကြားလိုက်ပါတယ်ဒီလိုနောက်ဆုံးသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ပြင်နေမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပါရှင်ထောင်အောင်ဆန်းစုကြည်ကိုပေးအပ်ခဲ့တဲ့အမြင့်ဆုံး Congressional Gold Medal American လွှတ်တော်ရွှေတံဆိပ်ဆုကိုပြန်ရုပ်သိမ်းတဲ့မတဲ့ American လွှတ်တော်ကစဉ်းစားနေတဲ့သတင်းမှကြားမှာကတော့
I think at this point yes I have to share with you we have talked to her I look I know at the end of the day it's the generals making the decision
အပြည့်အစုံကိုတော့မကြားခင်တင်ဆက်သွားဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူရက်တွေကိုလူမျိုးရုံးတပ်ဖြတ်မှုဟောမဟုတ် American လွှတ်တော်မှာအတန်းနဲ့မဲခွဲတဲ့သတင်းဥရောပတပ်မကကနေပြည်နိုင်ငံခွဲထွက်ရေးကင်တွယ်ပုံကြောင့်ဝန်ကြီးချုပ်ထရီဆာမေအပေါ်အယုံကြည်မရှိဆိုကိုပါတီတွင်မဲခွဲတဲ့သတင်းတွေကိုကြားဖို့ရှိပါတယ်တူတူပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာသတင်းမီဒီယာထက်ကမြန်မာဥကြော်စနားရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့မနက်ပိုင်းထိတ်တန့်ရသတင်းတွေကိုဥကြော်စနားနဲ့တော်ခင်မျိုးသက်တို့ကပြောပြပေးကြပါဦးရှင
်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေဟာပြည်ပလီမမအယုံကြည်မရှိဆိုတင်းတင်းခံရတဲ့ကိစ္စကိုအတန်ရရှိတော့ပါတယ်။သူ့ပေါ်အယုံကြည်မရှိအဆိုကိုထောက်ခံပြီးသူ့ကိုကန့်ကွက်တဲ့မဲ118မဲသာရရှိပြီးသူ့ကိုထောက်ခံပြီးအဆိုကိုကန့်ကွက်သူကတော့200ရှိခဲ့ပါတယ်။ဒီအောင်ပွဲအတွက်သူရဲ့ Conservative Party ဝင်တွေကလက်ခုအောက်ပါတည်ကြခဲ့ရပါတယ်။ဒီလိုအတန်ရရှိသွားတဲ့အတွက် Theresa May ရဲ့ဝန်ကြီးချုပ်ရာထူးအပေါ်နောက်တစ်နှစ်စင်ခေါ်မှုကင်းမဲ့သွားမှာဖြစ်ပေမဲ့ပါလီမန်ပေါ်မှာသူရဲ့အော်ဇော်လွှတ်မှုမှုမိမ့်မိန်သွားတယ်လို့သုံးသပ်သူတွေကဆိုကြပါတယ်။ဒီအယုံကြည်မရှိအဆိုမဲခွဲမဲမခွဲခင်မှာမစ္စစ်မေကနောင်လာမဲ့2022ကျရင်ရွေးဝင်ရောက်ရွေးမခံတော့ဘူးလို့ပြောခဲ့တဲ့အတွက်လည်းပဲဘယ်ဘက်မဲ့ပြရမှမသိဖြစ်နေတဲ့အမတ်တွေရဲ့ထောက်ခံမှုကိုရရှိနိုင်ခဲ့ဟန်တူတယ်လို့သုံးသပ်သူတွေကဆိုကြပါတယ်။အခုလိုအနိုင်ရရှိလိုက်တဲ့အတွက်သူလှုပ်ဆောင်ထားတဲ့ဥရောပသမဂ္ဂခွဲထွက်ရေးသဘောတူညီချက်ပေါ်ထောက်ခံမှုအလုံးလောက်ရရှိသွားပြီလို့ပြောဖို့တော့ခက်နေပါသေးတယ်။2016ဆန္ဒခိုင်ပွဲဆုံးဖြတ်ချက်အရဗြိတိန်ဟာဥရောပသမဂ္ဂ2019မလ29ရက်နေ့မှာနှုတ်ထွက်ဖို့စီညီပါတယ်။ဒီအတွက်ဥရောပသမဂ္ဂနဲ့သူရယူညီနိုင်တဲ့သဘောတူညီချက်ကို British and Parliament ကသဘောတူညီရောက်မှဖြစ်ပါတယ်။
American သမ္မတ Donald Trump ရဲ့ကာလတားရှိကိုရီးရှင်းနေဖြစ်တဲ့ဆောင်ရွက်ခဲ့သူ Michael Cohen ကသူ့ရဲ့ခေါင်းဆောင်ဖြစ်သူကိုမျက်ကန်းသစ္စာရှိခဲ့မှုဟာနောက်ဆုံးမှာတော့သူ့ခေါင်းဆောင်ရဲ့ဆိုးဝါးညံ့ညံ့တဲ့လုပ်ရတွေကိုလိုက်ပြီးတော့ဖုံးကွယ်ပေးရဖို့ဖြစ်လာတယ်လို့နယူးယောက်တရားသူကြီးကပြောကြားခဲ့ပြီးတဲ့နောက်မှာပဲဗိုလ်တပူးနေကတော့သူကိုထောင်ဒဏ်ပြစ်ဒဏ်၃နှစ်ချမှတ်တာခံခဲ့ရပါတယ်။တရားရုံးတရားသူကြီး William Pauley ကကိုဟန်ကိုပြစ်မှုအများအပြားအတွက်ထောင်ဒဏ်ပြစ်ဒဏ်ပေးခဲ့တာပါ။ဒီအထက်မှာ Trump နဲ့ကျူးလွန်တယ်လို့အဆွဆွဲခံရတဲ့အမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခံခွင့်ဖြစ်တဲ့ American Dollar 28,000 ပေးဖို့အတွက်စီစဉ်ပေးတာနဲ့ Russia နိုင်ငံ Moscow မြို့မှာမိုးထိမြင့်အဆောက်အဦစောက်ဖို့အတွက် Trump ရဲ့ကြိုးစားမှုနဲ့ပတ်သက်ပြီးလွှတ်တော်ကိုလိန်လေခဲ့တာတွေပါဝင်ပါတယ်။အသက်52နှစ်ရှိပြီဖြစ်တဲ့ကိုဟန်အတွက်သူ့ရဲ့ဖြောင့်မတ်တည်ကြည်မှုတွေပျောက်ဆုံးတဲ့အနေအထားဖြစ်နေတယ်လို့တရားသူကြီးကပြောကြားခဲ့တာပါ။ကိုဟန်က Trumpအတွက်နှစ်ပေါင်း12နှစ်ကြာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးတစ်ချိန်ကတော့ Trump အတွက်ဆိုတနက်နဲ့ပြစ်လာရင်တော့ကာကွယ်တဲ့အနေနဲ့သူဝန်ခံပေးမယ်လို့ပြောခဲ့သူဖြစ်ပေမဲ့မကြသေးခင်ကမှ Trump ကိုဆန့်ကျင်ပြီးပြောကြားလာခဲ့သူလည်းဖြစ်ပါတယ်
။ဆွေရနိုင်ငံ Cuts Piduse YPG ရေပေါ်ဇာမက်ရပိုင်းတွင်တူရကီစစ်တပ်ကထိုးစစ်ဆင်မယ်လို့တူရကီသမ္မတ Recep Tayyip Erdogan ကဆိုပါတယ်။ IS ကိုတိုက်ခတ်တဲ့နေရာမှာအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်ဖြစ်တဲ့ဒီ Cuts YPG ရေကိုဒလိုချင်းရောက်လိုက်တာဟာနေတိုမဟာမိတ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တူရကီကြားတင်းမာမှုပြန်ဖြစ်လာနိုင်တဲ့ကိစ္စဖြစ်ပါတယ်။ YPG တွေဟာတူရကီကိုနှစ်ခြေလာများပုံကန်တိုက်ခိုက်နေတဲ့ PKK Cuts သဘုံတွေနဲ့ဆက်ဆက်နေတဲ့အကြမ်းဖက်အဖွဲ့တစ်ခုဖြစ်တယ်လို့တူရကီအစိုးရကယူဆထားတာပါ။ Euphrates မြစ်ဆေဘကန်ကသဘုံတွေကိုအပြတ်ရှင်းမယ်လို့ဝန်ကြီးချုပ်အာဒိုဗန်ကပြောကြားခဲ့ပြီးတဲ့နောက်တူရကီတင်ကားတွေတန်ကြားကားတွေဟာဆီးရနေသစီကိုသွားနေရတယ်လို့ဒေသခံမီဒီယာတွေမှာဖော်ပြနေကြပါတယ်။ အခုအချိန်ထိတော့ YPG တွေပေါ့တူရကီတိုက်ခိုက်မဲ့ကိစ္စကိုအမေရိကန်တိုင်းငံတွေကပဲဟန်တာနိုင်မယ်လို့မြင်နေကြပါတယ် YPG နဲ့တူရကီတပ်ဖွဲ့တွေအကြအမေရိကန်စီးအကက်ခတ်တွေဖြန့်ချထားတဲ့အတွက်အမေရိကန်တို့ဟာအကြမ်းဖက်သမားတွေကိုအကောက်အွယ်ပေးနေတယ်လို့တူရကီဘက်ကတော့ဆက်ဆွဲထားပါတယ်
အီရန်နိုင်ငံရဲ့ပဲထင်းတဲ့ဒုံးကြီးအစီအစဉ်လှုပ်ဆောင်မှုတွေဟာ2015အီရန်ရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ရပြီးချိန်ကစပြီးတိုးလာတာတွေ့ရတဲ့အတွက်အီရန်ရှေ့တိုးပြီးမလှုပ်ဆောင်နိုင်ဖို့အတွက်တင်းကျပ်တဲ့ကန့်သတ်မှုတွေချမှတ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ခ်ပွန်ပီယိုကကုလသမဂ္ဂလုံခြုံရေးကောင်စီမှဗိုလ်တပ်ဖွဲ့နေကပန်ကြားလိုက်ပါတယ်။အီရန်ဟာနိုင်ငံတကာရဲ့အပြုသဘောဆောင်တဲ့ဆန္ဒတွေကိုအမျက်ထုတ်ပြီးအီရန်ကိုပဲထင်းတဲ့ဒုံးကြီးမထုတ်လုပ်စေဖို့အတွက်လုံခြုံရေးကောင်စီကနေချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုအချိန်ချင်းချိုးဖောက်ခဲ့တယ်လို့နျူကလ িয়ার သဘောတူညီချက်ဆိုင်ရာအကောင့်ထဲဖော်ရင်းနဲ့ပတ်သက်တဲ့ကုလညီလာခံမှဝန်ကြီးပေါင်ပေကပြောပါတယ်။ဒါအပြင်အမေရိကန်ကတော့ရရှိထားတဲ့ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဘယ်တော့မှလက်ခံမှာမဟုတ်ကြောင်းလည်းပြောပါတယ်။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2231 ထဲမှာနိုင်ငံတကာဥပဒေနဲ့အညီနျူကလ িয়ার သဘောတူညီချက်ထဲမှာအီရန်ဘက်ကနေနျူကလ িয়ার လက်နက်ထုတ်နိုင်စွမ်းရှိလာစေမယ့်ပဲ့ထင်းတဲ့ဒုံးကျည်ပုံစံထုတ်လုပ်မှုအစီရောက်လာနိုင်တဲ့လှုပ်ဆောင်မှုတစ်ခုမှမလှုပ်ဆောင်ဖို့အတွက်တောင်းဆိုထားတာဖြစ်ကြောင်းလည်းဝန်ကြီးပေါင်ပီယိုကပြောပါတယ်။ဒါပေမဲ့အီရန်ဟာသဘောတူစာချုပ်ထုတ်ဆိုပြီးချိန်ကစပြီးလိုက်နာမှုမရှိဘဲဒုံးကျည်စမ်းသပ်မှုတွေတိုးလာတယ်လို့အီရန်ဟာပဲ့ထင်းတဲ့ဒုံးကျည်ထုတ်လုပ်တာဒါမှမဟုတ်ထုတ်လုပ်ဆဲစုစုပေါင်း10ခုကျော်ရှိနေပြီးအရှိလေပိုင်းဒေတာမှာဆိုအီရန်ရဲ့ပဲ့ထင်းတဲ့ဒုံးကျည်အင်အားကအကြီးမားဆုံးဖြစ်နေတယ်လို့လည်းဆက်ဆွဲခဲ့ပါတယ်။အီရန်အရာရှိတချို့ရဲ့ပြောကြားချက်အရဆိုသူတို့ရဲ့ဒုံးကျည်ဟာကီလိုမီတာ2000ကျော်အထိပိတ်ခတ်နိုင်တဲ့အတွက်ဥရောပကမဟာမိတ်နိုင်ငံတွေမှာဒေသတွေမှာရှိတဲ့အေသင်တို့ဆိုဖီယာနဲ့ဘူခါရက်အထိရောက်နိုင်ခြေရှိနေတယ်လို့လည်းဝန်ကြီးပေါ်ပြောကပြောပါတယ
်ဗီယိုအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဟောဒီတမ်းမြူရာဗီဝေးသတင်းတွေကိုဆက်လက်ပြောပြနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ17ရက်နေ့ကအမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာပြုလုပ်ခဲ့တဲ့မြမရေးဆုံးဖြတ်ချက်အမှတ် 1391 ကိုဆွေးနွေးခဲ့ကြပါတယ်။အိမ်မှာ Ohio ပြည်နယ် Republican အလုပ်တော်အမတ် Steve Chabot က2018 September 29ရက်နေ့ကမူလတည်ထွင်ခဲ့တဲ့အလုပ်တော်မြမရေးဆုံးဖြတ်ချက်အမှတ် 1091 မှာရခိုင်ပြည်နယ်အင်းရင်ကျေးရွာရိုဟင်ဂျာဆွေးဦးအဆက်ခံရမှုသတင်းယူခဲ့တဲ့အတွက်ထောင်ဒဏ်ကျခံရတဲ့ Rogers သတင်းထောက်နှစ်ယောက်ကိုပြန်လွှတ်ပေးဖို့အရေးတခါမြမလုံခြုံရေးတပ်တွေကကျူးလွန်ခဲ့တဲ့ရိုဟင်ဂျာတွေအပေါ်ရစက်မှုတွေဟာ genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်ကြောင်းအမေရိကန်လွှတ်တော်ကအတည်ပြုပေးရေးစာရတွေပါရှိခဲ့ပါတယ်။အဲဒီဆုံးဖြတ်ချက်မူကြမ်းပါအချက်အလက်တွေကိုပို့ပြီးခိုင်မာအောင်ဖြည့်ဆွတ်ပြင်ဆင်မှုတွေပြုလုပ်ခဲ့ပြီးဒီဇင်ဘာ17ရက်နေ့ကအောက်လွှတ်တော်မှာထပ်မံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အဲဒီပြင်ဆင်ချက်မှာပါတဲ့ဆုံးဖြတ်ချက်မူကြမ်းကိုအသံနဲ့မဲခွဲတဲ့နေရာမှာတော့အများကသဘောတူညီခဲ့ကြပေမဲ့အဲဒီဆုံးဖြတ်ချက်မျိုးကိုပို့ပြီးထိရောက်ခိုင်မာအောင်ဆိုပြီးစစ်တော်အမတ်တဦးချင်းစီရဲ့ထောက်ခံချက်ဒါမှမဟုတ်ကံကွယ်မှုတွေကိုအတိအကျမှတ်တမ်းတင်ထားနိုင်ဖို့လိုအပ်တဲ့အတွက်အောက်လွှတ်တော်အတွင်းမှာဒီဇင်ဘာ12ရက်နေ့မှာမဲခွဲဆုံးဖြတ်ဖို့ရက်သတ်မှတ်ခဲ့ပေမဲ့မဆုံးဖြတ်ဖြစ်ခဲ့ဘူးလို့အောက်လွှတ်တော်တာဝန်ရှိသူကဗီဒီယိုကိုပြောကြားခဲ့ပါတယ်။ဘယ်တော့ဆုံးဖြတ်မယ်ဆိုတာကိုတော့မသိရသေးပါဘူးခင်ဗျာ
။မြန်မာနိုင်ငံကိုချစ်ချည်ခီးစဉ်ဖြစ်နေငါးရက်ကြာလာရောက်နေတဲ့အိန္ဒိယသမ္မတရမ်နတ်ကိုဗင်ဟာမြန်မာနိုင်ငံကိုအကူအညီတွေပေးဖို့အတွက်အသင့်ရှိနေတယ်လို့ဗုဒ္ဓဖူးနေမှာပြောကြားခဲ့ပါတယ်။အိန္ဒိယသမ္မတရဲ့ငါးကြာမြန်မာနိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံကုန်သွယ်မှုရင်းနှီးမြှုပ်နှံမှုတုံ့ပြန်ရေးအပါအဝင်သိပ္ပံနဲ့ဤပညာပူးပေါင်းဆောင်ရွက်ရေးမြန်မာနိုင်ငံရဲ့တရားရေးကဏ္ဍစွန့်ရင်မြင့်တင်ရေးအတွက်အကူအညီတွေပေးသွားဖို့နှစ်နိုင်ငံနားလည်မှုစာချုပ်လွှာရေးထိုးခဲ့ကြတာဖြစ်ပါတယ်။အိန္ဒိယသမ္မတကိုဗင်ဟာနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပါနေပြည်တော်မှာတီးခြားတွေ့ဆုံခဲ့ပြီးအိန္ဒိယအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးညီညွတ်လုပ်ငန်းစဉ်တွေဆက်ပြီးထောက်ခံဆက်လက်အကူအညီပေးသွားမယ်အကြောင်းဒါအပြင်နှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်ဖွံ့ဖြိုးရေးလှုပ်ဆောင်ပေးမယ်အကြောင်းနဲ့ကုန်သွယ်မှုအပြန်အလှန်မြင့်တင်မယ်အကြောင်းလည်းပြောကြားခဲ့ပါတယ်။ဒါအပြင်အိန္ဒိယဆိုင်ရာမြန်မာနိုင်ငံတန်ရုံးကိုနေပြည်တော်မှာပြောင်းရွှေ့ဖွင့်နှစ်ထားရှိဖို့လည်းအခုအိန္ဒိယသမ္မတရဲ့ခီးစဉ်တွင်မှာပဲသဘောတူညီခဲ့ကြပါတယ်
တူပီဆိုင်ရာကနေဒါသံတမန်ဟောင်းတူကိုတရုတ်နိုင်ငံအမျိုးသားလူမျိုးရေးကိုအနိုင်ပြုရဲဆိုရဲဆွဆွဲခြင်းနဲ့တင်းလန်နေကဖန်စီခဲ့ကြောင်းတရုတ်အစိုးရကဗိုလ်ထူးနေမှာကြေညာပါတယ်မိုက်ကယ်ကော့ဗရင်းဟာ တိုင်းပြည်ရဲ့လူမျိုးရေးအန္တရာယ်ဖြစ်စေမဲ့လူရက်တွေမှာပါဝင်လှုပ်ဆောင်နေတယ်လို့သံတရားရှိရတဲ့အတွက်ဒီလိုဖန်ဆီးလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနက VOA ကိုပြောကြားလိုက်ကြပါဒီထက်ပိုပြီးအစည်းအဝေးတော့ပြောမထားပါဘူးတရုတ်တယ်လီကွန်ကုမ္ပဏီအကြီးအကဲ Man One Chu ကိုကနေဒါကဖန်ဆီးခဲ့ပြီးတပတ်တောင်မကြာခင်မှာပဲကနေဒါသံတမန်ဟောင်းကိုတရုတ်ပြည်ကအခုလိုဖန်ဆီးလိုက်တာဖြစ်ပါတယ် American သမ္မတ Donald Trump ကတော့တရုတ်နဲ့ကုန်သွယ်ရေးသဘောတူညီမှုအတွက်အထောက်အကူဖြစ်မယ်ဆိုရင်Man want to အဖန်ခံရတဲ့အမှုမှာဂျာဝင်ဆောင်ရွက်မယ်လို့ပြောကြားထားပါတယ်။ American ရဲ့ Iran အပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်တယ်ဆိုပြီး American ရဲ့ဖန်ဝရန်အရတရုတ်ကုမ္ပဏီအုပ်ချုပ်ရေးမှု Man ကိုကနေဒါရဲတပ်ဖွဲ့က Vancouver လေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပြီးအင်္ဂါနဲ့ညနေပိုင်းမှာတော့အမခန်နဲ့ပြန်လွှတ်ပေးခဲ့ပါတယ်။အခုတော့ Man want to ဟာ American ပြည်ထောင်စုစီလွှဲပြောင်းပေးခံရမယ်အရေးဆောင်ဆိုင်နေပါတယ်။
ပါစတန်ရေးလှုပ်ရှားမှုနဲ့ပတ်သက်တဲ့သတင်းမီဒီယာရေးသားမှုတွေအတွက်ထောက်လန်းစစ်ဆေးမှုတွေလုပ်နေတဲ့ပါကစ္စတန်အာဏာပိုင်တွေဟာ VOA website ကိုပိတ်တိုက်ခဲ့တယ်လို့ဒေတာရင်းလူမှုစုဝေးဘွဲ့တွေကိုသတင်းရယူတဲ့သတင်းသမားတွေကိုလည်းရဲတွေကအမှုဖွင့်ပြီးအရေးယူမှုတွေရှိနေပါတယ် RFE RL ဌာနရဲ့ Marshall Radio က Silep Misuk နဲ့ဒေတာရင်း TV ဌာနက Zafar Wazia တို့ကိုခိုင်ဘာပတ်တန်ခွာခိုင်မှာစနေနေ့လူမှုစုဝေးပွဲမှာတခြားလူ20လောက်နဲ့တူပါဝင်ခဲ့သူတွေဖြစ်နေရဲကမှတ်တမ်းတင်ခဲ့တာပါသူတို့ဟာနိုင်ငံတော်အဖွဲ့အစည်းတွေကိုဆန့်ကျင်တဲ့ကြွေးကြော်တမ်းတွေကိုကြွေးကြော်ခဲ့ကြပြီးအကြမ်းဖက်ဖို့လဲလူမှုကိုလှုံ့ဆော်ခဲ့တယ်လို့ရဲတွေကပြောပါတယ်မေဆုတ်ကတော့သူနဲ့ဝါစီယာတို့ဟာပါစတန်အရေးလှုပ်ရှားမှုလူမှုစုဝေးပွဲအတွင်းသတင်းတောက်တွေအနေနဲ့သတင်းယူခဲ့ကြတာဖြစ်ကြောင်းပြောကြားခဲ့တာပါ
ပို့ထုံးနေမနေ့ပဲနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဦးကျော်စန္ဒနဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးခဲ့ကြတာပါရှင်အခုတော့သတင်းဆောင်မရီကိုဆက်တိုက်တင်ပြတော့ပါမယ်ဒေါအောင်ဆန်းစုကြည်ကိုပေးအပ်ခဲ့တဲ့အမြင့်ဆုံး Congressional Gold Medal American လွှတ်တော်ရွှေတစိမ့်စုကိုပြန်ပြီးတော့ရုပ်သိမ်းတင်မတင် American လွှတ်တော်ကစဉ်းစားနေပြီဖြစ်ကြောင်းဝါရင် Republican အောက်လွှတ်တော်အမ Ed Rice က VOA ကိုပို့ထုံးနေကပြောကြားလိုက်ပါတယ်မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့သူကိုယ်တိုင်စကားပြောခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေဖိနှိပ်ခံရမှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်အနေနဲ့သေဆုံးတရားထုတ်ဖော်ပြောဆိုဖို့လဲအမေရိကန်လွှတ်တော်ကမျှော်လင့်နေတဲ့အကြောင်းအက်ဒရိုက်စ်ကပြောပါတယ်အဖြစ်အဆုံကိုတော့ဘိုင်အင်ဂျင်နိုင်ကတင်ပြထားပါတယ်ရှင
် Republican ဝါရင့်အောက်လွှတ်တော်အမတ်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအက်ဒရိုက်စ်ကို VOA သတင်းတောက် Greater Van Sestring ကတွေ့ဆုံမေးမြန်းရမှာဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့အရက်သားတွေအတွက်အမြင့်ဆုံးစုဖြစ်တဲ့ Congressional Gold Medal ဆုနဲ့ပတ်သက်လို့ဒီစုကိုပြန်ပြီးရုပ်သိမ်းတင်တယ်လို့လွှတ်တော်အမတ်အနေနဲ့မြင်ပါသလားလို့မေးတဲ့အခါမှာ Mr. Rice ကအခုလိုဖြေဆိုပါတယ
် I think at this point yes I have to share with you we have talked
ဒီအချက်နဲ့ပတ်သက်လို့ကျွန်တော်အမြင်အရပြန်ရုပ်သိမ်းတင်တယ်လို့ပြောချင်ပါတယ်ကျွန်တော်ပြောနိုင်တဲ့ကဒေါအောင်ဆန်းစုကြည်နဲ့ကျွန်တော်စကားပြောခဲ့ပါတယ်နောက်ဆုံးမှာတော့စစ်ဘုတ်ကျုပ်တွေကပဲဆုံးဖြတ်ချက်တွေပြုတ်လို့မယ်ဆိုတာကျွန်တော်သိနေပါတယ်။ဒါပေမဲ့အစိုးရင်ကြောင်းလန့်မှုတွေရှိနေရင်တောင်မှဖော်ထုတ်ပြောဆိုဖို့မဖြစ်မနေနီးလန်းရှာဖွေရမှာပါ။စစ်တပ်ကနေဘေးပတ်ပတ်လည်မှာဝမ်းရံထားတာတော့မှကိုယ်အနေနဲ့ကြံ့ကြံ့ခံရက်တည်ပြီးဖြစ်ရအမှန်ကိုဝေဖန်ကန့်ကွက်ပြောဆိုရမှာပါ။မြန်မာနိုင်ငံမှာဒီလိုမျိုးဖြစ်မနေပါဘူး။ဒီအတိုင်းဒေါအောင်ဆန်းစုကြည်ဖြစ်နေပြီးသူ့အနေနဲ့ထုတ်ဖော်ပြောဆိုဖို့လိုအပ်နေပါတယ်။
တကယ်ပဲလွှတ်တော်ဘက်ကဒီစုကိုရုပ်သိမ်းဖို့ဖြစ်လာနိုင်ခြေရှိမရှိထပ်ပြီးမေးမြန်းရမှာတော
့
ဒီလိုမြန်မာနိုင်ငံမှာ genocide လူမျိုးတွေတပ်ဖြတ်မှုကျူးလွန်ကြောင်းအမေရိကန်လွှတ်တော်ကနေတွေ့ရှိခဲ့မယ်ဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီကိစ္စနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါကြောင့်ဒီ genocide လူမျိုးတွေတပ်ဖြတ်မှုမြောက်ကြောင်းဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုဖို့ကျွန်တော်တို့ဆက်ပြီးလှုံ့ဆော်နေတာပါ
အမတ်စုစုပေါင်း435ယောက်ရှိနေတဲ့အောက်လွှတ်တော်မှာဒေါအောင်ဆန်းစုကြည်အပေါ်အမေရိကန်လွှတ်တော်ရွှေတစိမ့်စုကိုပြန်ရုပ်သိမ်းမဲ့အဆိုတင်သွင်းဖို့အခြေအနေတိတ်မဖြစ်နိုင်ဘူးလို့အမေရိကန်မြန်မာလူမှုရေးအသင်းဥက္ကဋ္ဌဒေါက်တာရူဒင်းကမြင်ပါတယ
်အမေရိကန်အောက်လွှတ်တော် House of Representatives ကတော့အမတ်435ယောက်ရှိတာပေါ့နော်အဲ့ဒါအမတ်တချို့ကဒီစဉ်းစားမှုရှိတယ်ဆိုတော့ဒါသဘာဝကျပါတယ်သူတို့လည်းလွှတ်တော်အမတ်တွေနေနဲ့လွတ်လပ်လပ်လပ်ပုံသက်ခွင့်တင်ပြခွင့်ရှိတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်ထင်တယ်သူတို့ဒီအမေရိကန်လွှတ်တော်အမတ်တွေနဲ့အနေနဲ့ဗမာပြည်မှာဘယ်လိုဖြစ်ပျက်နေတယ်။နောက်2008အခြေခံဥပဒေအရ ဒီရွေးကောက်တင်မြှောက်ခံရတဲ့ NLD အစိုးရမှာဘယ်လောက်ထိလုပ်ပိုင်ခွင့်ရှိတယ်ဆိုတာကိုစက်စက်နက်နက်သုံးသပ်ပြီးရင်တော့ကျွန်တော်ထင်တယ်ဒီအစိုးရလွတ်တော်မှာအတိပြုဖြစ်မယ်လို့တော့ကျွန်တော်သိမထင်ဘူး
2008ခုနှစ်နေအကျုပ်ထိမ့်သိမ်းခံထားရခြင်းဒေါအောင်ဆန်းစုကြည်ကိုအမေရိကန်လွှတ်တော်ရွှေတစိမ့်စုချင်းမြင့်နဲ့ဥပဒေမူကြမ်းကိုအထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးကကန့်ကွက်မဲမရှိအတည်ပြုခဲ့တာဖြစ်ပါတယ်။ဒါကြောင့်နေအကျုပ်ကလွတ်မြောက်လာပြီးနောက်2012ခုနှစ်အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ပထမဆုံးချိန်ခီးစဉ်အတွင်းလွှတ်တော်မှာသူ့ကိုအခမ်းအနားနဲ့ဂုဏ်ပြုပေးအပ်ခဲ့ပါတယ်ရှင်။
မအင်ဂျင်နိုင်တင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံရဲ့ရိုဟင်ဂျာတွေအပေါ်ရက်ဆက်တဲ့လှုပ်ရှားဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်ကြောင်းနဲ့ဖမ်းဆီးထိန်းသိမ်းခံထားတဲ့ Writer သတင်းထောက်နှစ်ဦးကိုပြန်လည်ပေးရေးကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ချက်အမှတ်3091ကိုအတန်းနဲ့မဲခွဲတဘောတူခဲ့ကြပါတယ်။ဒါပေမဲ့အခုလိုအထူးမှတ်တမ်းတင်ဖို့မဲခွဲဆုံးဖြတ်မှုကိုတော့ရက်ရွှေ့ဆိုင်ခဲ့ပါတယ်။အခုကိစ္စအတန်းနဲ့မဲခွဲဆုံးဖြတ်ချက်အဖြစ်မှတ်တမ်းတင်မဲခွဲဆုံးဖြတ်မှုလုပ်ရခြင်းအကြောင်းကဆုံးဖြတ်ချက်ကိုပုံမလေးနဲ့စီလို့တဲ့အတွက်ဖြစ်ကြောင်းနိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ Republican Outlook အမ Address က VOA သတင်းထောက် Greta Van Susteren နဲ့တွေ့ဆုံမေးမြန်းခါမှပြောပါတယ်။အကြောင်းစုံကိုတော့ဒေါ်လလတန်းကတင်ပြထားပါတယ်ရှင်
။အမေရိကန်အောက်လွှတ်တော်မှာကနဦးဩဂုတ်လကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်3091ရဲ့နောက်ဆုံးပြင်ဆင်ချက်ပါရခိုင်ပြည်နယ်မှာဩဂုတ်လကဖြစ်ပွားခဲ့တဲ့ရူဟင်ဂျာတွေပေါ်ရက်ဆက်တဲ့လှုပ်ရှားဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်တယ်ဆိုတာကိုအသိမှတ်ပြုပြီးအင်းတင်ကြီးပါမှာရူဟင်ဂျာ10ဦးအသက်ခံရမှုကိုစုံစမ်းစစ်ဆေးဖော်ထုတ်မှုကြောင့်တရင်တောင်ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအ мян ဆုံးမြန်မာအစိုးရကပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွှတ်တော်မှာဒီဇင်ဘာလ17ရက်နေ့က Republican နဲ့ Democrat အောက်လွှတ်တော်အမတ်တွေကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အတည်ပြုနိုင်ရေးအတွက်လွှတ်တော်မှာနီးနီးဖြစ်တဲ့ Voice Vote အသံနဲ့မဲခွဲဆုံးဖြတ်နည်းနဲ့ Record Vote လွှတ်တော်အမတ်တူးချင်းစီရဲ့ထောက်ခံမှုကန့်ကွက်မှုကိုမှတ်တမ်းတင်တဲ့နည်းရှိရမှာပထမအသံနဲ့မဲခွဲဆုံးဖြတ်ခဲ့ရမှာအောက်လွှတ်တော်အမတ်အများစုကသဘောတူခဲ့ကြတာဖြစ်ပါတယ်။
Coming just back to balance this time, the question is, will the House suspend the rules and agree to House Resolution 1091 as amended? Those in favor say aye. And those opposed, no. In the opinion of the chair, two-thirds being in the affirmative, the rules are suspended.
That's why the Rohingya people, Myanmar citizens, yes, they do not have to genocide. Lu Myo Dong, that's why we have to do it. 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 record vote မှတ်တမ်းတင်မဲခွဲဆုံးဖြတ်ဖို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌလည်းဖြစ်ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အောက်လွှတ်တော်မှလည်းဖြစ်တဲ့ Ed Rice ကအင်္ဂါနေ့ကတောင်းဆိုခဲ့တာဖြစ်ပါလေ
On that, I request the yeas and nays. Yeas and nays are requested. Those in favor of taking this vote by the yeas and nays will rise and remain standing until counted. Sufficient number having arisen, the yeas and nays are ordered pursuant to clause B of rule 20. Further proceedings on this question will be postponed.
အောက်လွှတ်တော်ဆုံးဖြတ်ချက်ရဲ့လိမ့်နေမှုကိုပြလို့တဲ့အတွက်ကြောင့် record vote မှတ်တမ်းတင်မဲခွဲဆုံးဖြတ်ဖို့တောင်းဆိုခဲ့ရမှာအချိန်အကန့်အသတ်ကြောင့်အင်္ဂါနေ့ကအတန်းနဲ့မဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာတော့အင်္ဂါနေ့ကမှတ်တမ်းတင်မဲခွဲဆုံးဖြတ်မှုကိုအချိန်အခက်ခဲကြောင့်ရက်ရွှေ့ဆိုင်ခဲ့တာဖြစ်ပါတယ်အခုလိုအတန်းနဲ့မဲခွဲဆုံးဖြတ်သဘောတူခဲ့ပြီးတဲ့နောက်မှတ်တမ်းတင်မဲခွဲဆုံးဖြတ်ဖို့တောင်းဆိုမှုကိုတော့အင်္ဂါနေ့ကဆွေးနွေးခဲ့တဲ့ဥပဒေကြမ်းတွေအတော်များများရှိခဲ့တဲ့အတွက်ကြောင့်မဲခွဲဆုံးဖြတ်မှုကိုဗုဒ္ဓဦးနေကိုရဲ့ရွှေဆိုင်ကြရမှာဗုဒ္ဓဦးနေညမှာလေတခြားမဲခွဲဆုံးဖြတ်မှုတွေပြုလုပ်ခဲ့တဲ့အတွက်ကြောင့်ထပ်ပြီးရဲ့ရွှေဆိုင်ခဲ့တယ်လို့သိရရွှေဆိုင်ထားတယ်လို့သိရပါတယ် VOA သတင်းတောက် Greater Van Stresser နဲ့ဗုဒ္ဓဦးနေကတွေ့ဆုံမိမြန်ကမှာအောက်လွှတ်တော်မှာ Ed Rice ကမှတ်တမ်းတင်မဲခွဲဆုံးဖြတ်မှုတောင်းဆိုခြင်းဟာအောက်လွှတ်တော်မှာ Republican ရော Democrat အမတ်တွေကပါတခဲနဲ့ထောက်ခံမှုပြသလူတဲ့အတွက်ဖြစ်တယ်လို့ဖြေချခဲ့ပါလေ
All of the members of my committee and this is unanimous have an awareness from all the hearings we've held on this all feel passionately about this from Mike McCall
ဒီကိစ္စနဲ့ပတ်သက်ပြီးသို့တော်အမတ်တွေအားလုံးကော်မတီဝင်တွေအားလုံးကတညီတညွတ်တဲ့သဘောတူညီကြပါတယ် Texas ပြည်နယ် Republican အောက်လွှတ်တော်အမတ် Mike McCall ကအစ New York ပြည်နယ် Democrat အမတ် Elliot Engel အစိုးပါတီနှစ်ဖက်စလုံးကကျွန်တော်တို့နှစ်နှစ်ကာကသဘောတူညီကြတာဖြစ်ပါတယ်။အဲဒါကြောင့်အခုမဲခွဲတဲ့အခါမှာလဲဒီမဲတွေဟာတညီတညွတ်တဲ့သဘောတူညီခဲ့တဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းနဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်အ ပေးခြင်းတဲ့သဘောထားနဲ့ဖိအားတွေကိုမှတ်တမ်းမှတ်ရအတိအကျဖြစ်အောင်ဆောင်ရွက်လိုခြင်းပဲဖြစ်ပါတယ်။လူမျိုးတွေတပ်ဖြတ်မှုတွေရှိခဲ့တယ်ဆိုတဲ့တွေးရှိချက်တွေကိုမှတ်တမ်းအတိအကျတင်ပြီးစတင်အရေးယူလှုပ်ဆောင်နေပြီးဒီလိုရက်ဆက်ကြမ်းကြုတ်မှုတွေရတန်းကရရတော့မယ်ဆိုတာတွေကိုလည်းဖိအားပေးခြင်းတဲ့သဘောဖြစ်ပါတယ
်။ဒါအပြင်မြန်မာစစ်တပ်ရဲ့ရူဟင်ဂျာတွေပေါ်ရက်ဆက်တဲ့လူရဟာ genocide ဖြစ်တယ်ဆိုတာကိုပြသနိုင်မှုအတွေ့လွှတ်တော်အပါအဝင်အမေရိကန်အစိုးရကပါတံတန်းနယ်ထွက်ဖို့လူတဲ့အတွက်ကြောင့်အခုလိုဆုံးဖြတ်ချက်ကနေဖိအားပေးခြင်းဖြစ်တယ်လို့ Ed Royce ကတွေ့ဆုံမီးမြန်ကန်တွင်ဖြေကြားခဲ့ပါတယ
် Let me explain the impact of that because when we speak with one voice in the United States and we force a determination of genocide which is the objective here
အဲဒီဆုံးဖြတ်ချက်ရဲ့ခြေရောက်မှုနဲ့ပတ်သက်လို့ကျွန်တော်ရှင်းပြပါသေးအမေရိကန်ပြည်ထောင်စုအနေနဲ့အတန်တန်တဲ့ထွက်ဖို့လိုပါတယ်။ဒီမှာဥတီချက်ကလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်ဆိုတာကိုမဖြစ်မနေတတ်မှတ်ဖို့ပါပဲ။လူမျိုးရုံးတပ်ဖြတ်မှုကိုဆက်လုပ်နေကြသူတွေကိုလည်းပြင်းထန်စွာအသိပေးရရောက်ပါတယ်။လူပေါင်း 2,500 အသက်ခံခဲ့ရတယ်။အမျိုးသမီး 19,000 အတ္တမပြုကျင့်ခံခဲ့ရတယ်။ဒီလောက်ရမှာပါဝင်ကျူးလွန်ခဲ့ကြသူတွေကိုအေးအေးယူနိုင်ဖို့ကျွန်တော်တို့ကတညီတညွတ်တဲ့အတန်တန်တဲ့ထွက်ပြီးတတိပေးလိုက်တာဖြစ်ပါတယ်။ဒီပြင်မှာလေဒီပြစ်မှုတွေရဲ့လေးနှံ့မှုကိုနိုင်ငံတကာလူအဖွဲ့အစည်းကနားလည်လာအောင်အခုလိုကျွန်တော်တို့ကစတင်လှုပ်ဆောင်လိုက်တာပါဒါဟာလိုအပ်ပါတယ
်ဒါအပြင်မြန်မာစစ်တပ်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်နိုင်ဖို့လေအောက်လွတ်တော်အနေနဲ့ကြိုးပမ်းလှုပ်ဆောင်နေတယ်လို့လေ address ကတွေ့ဆုံမီးမြန်ကန်တွင်မှဖြေကြားသွားပါတယ်ရှင်
ဒေါ်လာတန်တင်ပြသွားတာပါရှင်ဒေါ်သာရှင်များရှင်မြန်မာနိုင်ငံရဲ့တောက်ပတဲ့အနာဂတ်ရည်မှန်းချက်တွေပြေဝလာအောင်အိန္ဒိယနိုင်ငံကအကူအညီပေးသွားဖို့အစဉ်သင့်ရှိကြောင်းအိန္ဒိယသမ္မတရှရီရာနက်ကိုဗင်ဂါရန်ကိုမြို့မမင်းညကပြောဆိုလိုက်ပါတယ်အိန္ဒိယသမ္မတရဲ့၅ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံကုံသွဲရင်းနှီးမြှုပ်နှံမှုသူမြင့်ရေးအပါအဝင်သိပ္ပံနဲ့နှီးပညာပူးပေါင်းဆောင်ရွက်မြန်မာနိုင်ငံတရားရေးကဏ္ဍစွမ်းရည်မြင့်တင်ရေးအတွက်အကူအညီတွေပေးသွားဖို့အတွက်နှစ်နိုင်ငံနားလည်မှုစာချင်းလွှာရေးထိုးခဲ့ကြပါတယ်အိန္ဒိယနိုင်ငံကအကူအညီပေးတဲ့ဆိုပေမဲ့တခြားနိုင်ငံတွေတို့အင်းလိုက်အားလိုက်လုပ်ပေးတာမျိုးမဟုတ်ပဲဖြည်းဖြည်းမမနာလုပ်ပေးလေးရှိတာကိုသတိပြုတယ်လို့အိန္ဒိယအရေးကျွမ်းကျင်သူကသုံးသပ်ပါတယ်အကြောင်းစုံကိုတော့ကိုညာဝင်းအောင်တင်ပြထားပါတယ
်မြန်မာနိုင်ငံကယီမန်းသားတဲ့အတောက်ပါဆုံးအနာဂတ်ကိုပြေဝလာအောင်အိန္ဒိယနိုင်ငံအနေနဲ့အကူအညီပေးသွားဖို့အစဉ်သင့်ရှိကြောင်းအိန္ဒိယသမ္မတရနက်ကိုဗင်းကဒီဇင်ဘာ12ရက်နေ့ညရန်ကုန်မြို့အိန္ဒိယတန်ယုံမှာပြုလုပ်တဲ့မြန်မာနိုင်ငံရောက်အိန္ဒိယလူမှုအတိုင်းဝိုင်းနဲ့တွေ့ဆုံပွဲမှာပြောဆိုလိုက်တာပါ
Myanmar has embarked on an exciting but challenging journey. I am here to reassure Myanmar that India is always ready to help it fulfill.
Myanmar နိုင်ငံဟာစင်ခေါမှုတွေများတဲ့လမ်းကြောင်းကိုရွေးချယ်ရှောက်လှမ်းနေပြီးဖြစ်တာနဲ့အညီမြန်မာနိုင်ငံရဲ့ရည်မှန်းထားတဲ့အတောက်ပါဆုံးအနာဂတ်ဖြစ်လာရေးအတွက်ဆန္ဒတွေပြည့်ဝရအောင်အိန္ဒိယနိုင်ငံကကူညီသွားမယ်ဆိုတာကိုကျွန်တော်အနေနဲ့အခိုင်အမာပြောကြားလိုပါတယ
်။အိန္ဒိယသမ္မတကိုဗစ်နဲ့ဇနီးတို့ဟာဒီဇင်ဘာ10ရက်နေ့ကမြန်မာနိုင်ငံကို9ရက်ကြာခီးဖြစ်ရောက်လာခဲ့တာပါ။1988ခုနှစ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကိုထောက်ခံအားပေးခဲ့တဲ့အိန္ဒိယနိုင်ငံဟာမြန်မာစစ်အစိုးရလက်ထက်1992ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဆိုင်ရာမူဝါဒပြောင်းလဲသွားခဲ့ပြီးအိန္ဒိယကအရှိမျောမူဝါဒအဖြစ်ကျင့်သုံးလာခဲ့တာပါ။သမ္မတကိုဗင်းရဲ့ဒီမြန်မာနိုင်ငံခီးစဉ်ဟာပထမဦးဆုံးအကြိမ်ဖြစ်ပြီးအရှိမျောမူဝါဒရဲ့တစိ့တသေးသအဖြစ်လာရောက်တာဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။မြန်မာနိုင်ငံမှာတရုတ်ကစီးပွားရေးရင်းနှီးမြှုပ်နှံမှုကုန်သွယ်မှုတွေအပါအဝင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာပတ်သက်ပါဝင်နေခြင်းမျိုးမှာတရုတ်ရဲ့ပြန်ဖက်ဖြစ်တဲ့အိန္ဒိယနိုင်ငံကလည်းအိန္ဒိယချင်းမြန်မာနိုင်ငံကိုအရှိမျောမူဝါဒအရအကူအညီပေးရင်းဆက်ဆံရေးလမ်းကြောင်းပုံမခိုင်မအောင်ကြိုးပမ်းလာတာပါဒါပေမဲ့အိန္ဒိယရဲ့အကူအညီတွေဟာအခြားနိုင်ငံတွေလိုအင်တိုက်အားတိုက်ပေးတာမျိုးမဟုတ်ပဲဖြည်းဖြည်းမှန်မှန်သာလုပ်ပေးလေးရှိတာကိုသတိပြုသင့်တယ်လို့အိန္ဒိယရေးရာကျွမ်းကျင်သူဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်။အိန္ဒိယကအခုလိုအပြည့်အစုံဆန်တဲ့ထောက်ပံ့ကူညီမှုတွေနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်လာတယ်ဆိုတော့ဒါကတော့ဟိုဓမ္မဟိုဝင်လာကြအောင်ကြိုးစိုးတင့်တဲ့ချက်ပဲဖြစ်ပါတယ်။တခုပဲပေါ့လေဟိုလိုလာတဲ့ပုံပြီးမမျောလင့်စေချင်တာကတော့အိန္ဒိယနိုင်ငံရဲ့သဘောသဘောပဲ။သူကအေးအေးဆေးဆေးနဲ့ဖြည်းဖြည်းလေးလေးလှုပ်လေးရှိပြီးတော့ဟိုတရုတ်လိုတခြားနိုင်ငံဥရောပနိုင်ငံတွေလိုအမေရိကန်လိုပေါ့လေအော်တိုင်းနဲ့မလုပ်ဘူးအဲဆိုလုပ်လို့ရှိရင်တော့ခိုင်ရင်မှမရှိရဲအဲ့တော့ချုပ်လိုက်ရင်သူကဖြည်းဖြည်းဖြည်းဖြည်းနဲ့တော့မှန်မှန်လေးတော့အကူအညီရောကျွန်တော်တို့နိုင်ငံဆက်ဆံရေးရောပေါ့နော်တိုးတက်မှုကိုပြလာနိုင်တယ်လို့ကျွန်တော်ယူဆပါတယ်
အိန္ဒိယသမ္မတရနက်ကိုဗင်းဟာနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ရော နိုင်ငံတော်အတံမြင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပါဒီဇင်ဘာလ17ရက်နေ့ကနေပြည်တော်မှာတီးခြားစီတွေ့ဆုံဆွေးနွေးခဲ့ပြီးအိန္ဒိယနိုင်ငံကပေးမဲ့အကူအညီတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။အဲဒီထဲမှာအိန္ဒိယအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထောက်ခံပြီးဆက်လက်အကူအညီပေးသွားမယ်အကြောင်းနိုင်ငံနေဆက်ဒေသတည်ငြိမ်ဖို့မျိုးရေးအပါအဝင်ကုန်သွယ်မှုအပြန်အလှန်မြှင့်တင်ရေးအတွက်လည်းပါဝင်ပါတယ်။ဒါ့အပြင်အိန္ဒိယနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုနေပြည်တော်မှာပြောင်းရွှေ့ဖွင့်လှစ်ဖို့ကိုလည်းသဘောတူညီခဲ့ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့အိန္ဒိယသမ္မတရနတ်ကိုဗင်းတို့တွေ့ဆုံပွဲအတွင်း2018ကနေ2022ခုနှစ်ကာလတွေမှာအိန္ဒိယကမြန်မာနိုင်ငံကိုသိပ္ပံနဲ့နှီးပညာဆိုင်ရာအကူအညီပေးရေးပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့နိုင်ငံနားလည်မှုစာကြွန်လွှာတွေလက်မှတ်ရေးထိုးကြသလိုမြန်မာနိုင်ငံရဲ့တရားရေးခန္ဓာစွမ်းရည်မြင့်တင်ရေးအတွက်အိန္ဒိယကအကူအညီတွေပေးသွားဖို့နိုင်ငံနားလည်မှုစာကြွန်လွှာတွေရေးထိုးခဲ့ကြပါတယ်။အပြန်အလှန်အားဖြင့်ကမ္ဘာလှည့်ကြီးသွားလုပ်ငန်းတိုးမြှင့်ဖို့မြန်မာနိုင်ငံကိုလာရောက်တဲ့အိန္ဒိယနိုင်ငံသားတွေအတွက်ဆိုင်းရောက်ဗီဇာကိုဒီဇင်ဘာလ၁ရက်နေ့ကစပြီးထုတ်ပေးနေပြီဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်ခုတော့နိုင်ငံတကာသတင်းသဘောဆက်ပါမယ်။ဥရောပသမဂ္ဂ EU ကနေပရတိန်နိုင်ငံခွဲထွက်ရေးမှာပရတိန်ဝန်ကြီးချုပ်ထရီဆာမေးရဲ့ကင်တွေဆောင်ရွက်ပုံနဲ့ပတ်သက်ပြီးဝန်ကြီးချုပ်ပေါ်အယုံအကြည်မရှိအဆိုကို Conservative အဆိုရလွှတ်တော်ကိုယ်စားလှယ်တွေကြားလျှို့ဝှက်မဲ့ပေးခဲ့ကြပါတယ်။လာမယ့်လပိုင်းအတွင်း EU ကနေခွဲထွက်တော့မယ့်အချိန်မှပဲအခုလိုသဘောထားကွဲနေကြတာပါ။အပြည့်အစုံကိုနားဆင်ပါရှင်။EU ကနေပရတိန်နိုင်ငံခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပရတိန်ဝန်ကြီးချုပ်ထရီဆာမေးအပေါ်အယုံကြည်မရှိအဆိုကိုအခုအတံမလွန်ခင်နိုင်ပိုင်းကပဲ Conservative Party တွင်လျှို့ဝှက်မဲ့ပေးခဲ့တာမှာအယုံကြည်ရှိကြောင်းထောက်ခံမဲ့ကနေရာရပြီးတော့ကန့်ကွက်မဲ့ကတော့118မဲ့ရှိခဲ့တဲ့အတွက်ဝန်ကြီးချုပ်မေးအဖို့ယာရုကဆင်မရမဲ့အခြေအနေကနေရှောင်ရှားလာနေပါတယ်။အခုလိုသူ့အပေါ်ပါတီရင်းမှာဆက်ပြီးအယုံကြည်ရှိကြောင်းထောက်ခံလိုက်တဲ့အပေါ်ဝန်ကြီးချုပ်မေးကအခုလိုပြောပါတယ်
။ I'm pleased to have received the backing of my colleagues in tonight's ballot.Whilst I'm grateful for that support, a significant number of colleagues did cast a vote against me. And I listened to what they said.
တရားနဲ့18ရောက်ရှိနေတာကိုလည်းအတိအမှတ်ပြပါရယ်။သူတို့ရဲ့အတန်ကိုလည်းကျမကြားပါရယ်။ခုချိန်ကစပြီးဗြိတိန်ပြည်သူတွေလိုလားတဲ့အလုတ်ကင်တွေဖန်တီးပြီးနိုင်ငံအတွက်ပိုကောင်းတဲ့အနာဂတ်ကိုဖန်တီးဖို့စပြီးလုပ်ကင်ရပါတော့မယ်။ပြည်သူတွေမဲဆန္ဒနဲ့ရွေးခဲ့တဲ့ EU ကနေဗြိတိန်ခွဲထွက်ရေး Brexit ကြောင့်ကျမတို့ရဲ့ငွေကြေးတွေ၊ကျမတို့ရဲ့နေဆက်တွေနဲ့ကျမတို့ရဲ့ဥပဒေတွေပြန်ပြီးထိန်းချုပ်နိုင်ကြတော့မှာပါ။ဒါဟာအလုတ်ကင်ရှိလုံခြုံစိတ်ချမှုယာယီနဲ့စီးလုံးညီညွတ်မှုကိုလည်းပြန်ပြီးဆောင်ကျဉ်းပေးမယ်အပြင်နိုင်ငံထဲမှာစိတ်ဝမ်းကွဲပြားသွားတာထက်တောင်တပေါင်းတစည်းတည်းပြန်ပြီးဖြစ်လာစေမှာပါအဲ့ဒီလို့ရဲ့အားလုံးဗတ်ပေါင်းစုံပါဝင်တဲ့နိုင်ငံရေးသမားတွေနဲ့စတင်ကြရမှာဖြစ်ပါတယ
် EU ကောင်းဆောင်တွေနဲ့လာပေါင်းများစွာအကြိတ်နဲ့ညီနိုင်ဆောင်ရွက်ပြရခဲ့တဲ့သဘောတူညီချက်ကိုပရတိန်ပါလီမန်မှာမဲခွဲဆုံးဖြတ်မဲ့အစည်းအဝေးကိုဝန်ကြီးချုပ်မေးကတနင်္လာနေ့မှာရက်ရွှေ့ဆိုင်ခဲ့တဲ့အတွက်အခြေအနေတွေပို့ပြီးတော့ရှုပ်ထွေးခဲ့ရပါတယ်ဒါကြောင့်လေပရတိန်ခွဲထွက်ရေးကင်တွယ်ဆောင်ရွက်ပုံနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်ပေါ်အယုံကြည်မရှိအဆိုကို Conservative လွတ်တော်အမတ်တွေကတကပိတ်မဲပေးဖို့ဖြစ်လာရတာပါ Miss May ပေါ်အယုံကြည်ရှိကြောင်းထောက်ခံမဲတွေရလိုက်ပေမဲ့လည်းပါတီရင်းဩဇာလွှမ်းမိုးမှုကြာဆင်းလာတယ်လို့လည်းလွတ်တော်အမတ်တွေကသုံးသပ်ကြပါတယ်ဝန်ကြီးချုပ်မေကတော့အခုချိန်မှာကောင်းဆောင်မှုအပြောင်းလဲလုပ်တာဟာပရတိန်နိုင်ငံခွဲထွက်ရေးကိုထိခိုက်နိုင်ကြောင်းလဲပါလီမန်မှာမနေ့အစောပိုင်းကအခုလိုသတိပေးခဲ့ပါတယ်
particularly that we need to ensure that we do not increase uncertainty and create
ပထမမရေရာမှုတွေကိုထပ်ဖြစ်မလာအောင်ကျမတို့အသေးချာလုပ်ကင်ဖို့လိုပါတယ်အဲ့ဒီလိုမရေရာတဲ့အနာဂတ်မျိုးထပ်ပြီးဖန်တီးတာမျိုးလုပ်ဖို့မရပါဘူးဒါကြောင့်လည်းအဲ့ဒီလိုမရေရာမှုတွေပျောက်ကွယ်သွားအောင်လုပ်ပေးဖို့ဗြိတိန်ပြည်သူလူထုကမဲပေးခဲ့ကြတာပါဥရောပသမဂ္ဂကနေခွဲထွက်ရေးဆွေးနွေးညှိနှိုင်းမှုတွေကိုအတိုက်အခံလေဘာပါတီလက်ထက်ထည့်ပေးလို့မဖြစ်ပါဘူး။ဘာဖြစ်လို့လဲဆိုတော့လေဘာပါတီလက်ထက်ရောက်သွားရင်ဗြိတိန်ခွဲထွက်ရေးကိစ္စနှောင့်နှေးသွားနိုင်တဲ့အန္တရာယ်ရှိသလို EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးကိစ္စရပ်ဆိုင်သွားတာမျိုးတောင်ဖြစ်သွားနိုင်ပါတယ်
။ဝန်ကြီးချုပ်မေဟာ EU နဲ့ရထားတဲ့သဘောတူညီမှုကိုဒီသတင်းမှအစောပိုင်းဗြိတိန်လွှတ်တော်မှမဲခွဲဖို့စီစဉ်ထားတာဖြစ်ပြီးအရေးနိုင်မဲ့အလားအလာတွေထွက်ပေါ်လာတဲ့အတွက်ရက်ရွှေ့ဆိုင်ခဲ့တာပါ။ထီအတွက်အတိုက်ခံလေဘာပါတီကောင်ဆောင်ဂျယ်ရမီကိုဗန်ကအခုလိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ပါတယ
် The time for dithering and delay by this government is over.
အဆုံးသတ်သွားပါပြီ။ဝန်ကြီးချုပ်က EU နဲ့ရထားတဲ့သဘောတူညီမှုတွေကိုလာပြီးညှိနှိုင်းနေပါတယ်။အဲ့ဒီသဘောတူညီမှုကတခုစီသောအကောင်ဆုံးသဘောတူညီမှုဆိုပြီးကျွန်တော်တို့ပြောပါတယ်။နောက်ထပ်အကြောင်းပြချက်တွေထပ်ပြီးဆောင်ရှားနေတာတွေလုပ်လို့မရတော့ပါဘူး။EU နဲ့ရထားတဲ့အဲ့ဒီသဘောတူညီချက်ကိုမဲခွဲဖို့ပါလီမန်ကိုတင်ပြဖို့လိုပါပြီ
အတိုက်ခံလေးပါပါတီဥက္ကဋ္ဌ Iron Lavery ကတော့ဝဉ္ညချုပ်ရဲ့အားနည်းချက်နဲ့မအောင်မြင်မှုတွေဟာတိုင်းပြည်အတွက်အရေးကြီးတဲ့ကာလမှာအစိုးရအနေနဲ့လှုပ်ဆောင်နိုင်စွာမရှိအောင်ဖြစ်ခဲ့ရကြောင်းဝေဖန်ခဲ့ပါတယ်။ Miss May ကိုထောက်ခံလိုက်တဲ့ Mary ဟာသူညီနိုင်ဆောင်ရနေတဲ့ EU ကနေခွတ်တော်ရေးသဘောတူညီမှုအပေါ်ထောက်ခံမယ်ဖြစ်ပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။မူလာကလေးကဖျို့ဖျက်ဖြစ်နေခဲ့တဲ့ခွဲထွက်ရေးကိစ္စမှာအကြီးအကျယ်သဘောထားကွဲပြားနေတဲ့အတွက်ဝင်းချုံမေအနေနဲ့တတိကြီးကြီးထားကင်တွယ်ရမယ်လို့လည်းလွှတ်တော်အမတ်တွေကပြောပါတယ်။ဝင်းချုံမေကတော့သူ့ရဲ့ခေါင်းဆောင်မှုနဲ့ပတ်သက်လို့ပါတီရင်းအယုံအကြည်မရှိမဲမပိတ်ခင်နိုင်ပိုင်းအလိုမှာပဲလာမယ့်2022အထွေထွေရေးကောက်ပွဲမှာပြန်ပြီးတော့အရွေးခံမှာမဟုတ်ဘူးဆိုပြီးပြောဆိုထားတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်။ VOA American အတန်ရဲ့2018ခုနှစ်ဒီဇင်ဘာလ12ရက်ပုဒ်ထူထူနဲ့မနက်ပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ3040 48နဲ့လိုင်းလမီတာ190တို့ကနေမနက်9နာရီအထိဆက်ပြီးတော့ထုတ်လင်းနေပါတယ်။အခုထုတ်လင်းသွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်ထဲမှာတော့ကမ္ဘာမီဒီယာထက်ကမြန်မာနဲ့မနက်ခင်အင်္ဂလိပ်စာသင်ခန်းစာနဲ့အတူသူယုံကြည်ရကဏ္ဍကိုလည်းနားဆင်ရဖို့ရှိပါတယ်။တခါဦးကျော်စနာတင်ဆက်နေတဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
ဒီပြန်လာဖို့အတွက်ဟလာဟိုဘက်ကပြန်ဝင်မလာနိုင်ဘူးဆိုတဲ့ကိစ္စပေါ်မှာ NGO တွေနိုင်ငံတကာ NGO တွေကနေပြီးတော့အဖွဲ့အစည်းတွေကနေပြီးတော့ဟလာဒီဘက်မှာအဲ့ဒါလုံခြုံရေးရအမှတ်ကနေမရှိသေးဘူးဒီဘက်မှာတခြား
ရှီခိုင်ပြည်နယ်မြောက်ပိုင်းကိုကိုရင်တော်ရောက်တည်င်းယူထားတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းရဲ့အတွေ့အကြုံကိုအပြည့်အစုံကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြထားတဲ့မြန်မာနိုင်ငံဆိုင်ရာတည်င်းဆောင်မတွေကိုကောက်နှုတ်တင်ပြပါောင်းမယ်။ဥကျော်စန္ဒနဲ့ဒေါခင်မျိုးသက်တို့ကတင်ပြထားပါတယ်ရှင်။
ရွန်ကြပြဒနာရဲ့စိတ်မကောင်းပေါ်ရာနောက်ခံကြက်များဆိုတဲ့ခေါင်းစဉ်နဲ့ Pradeep Panjuban ရေးတဲ့ဆောင်ပါကို telegraphindia.com မှာဖတ်ရပါတယ်။ဒေါန်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့စုကို Amnesty International ကနိုင်ငံကလူညင်းချန်တာကွင်းအဖွဲ့ကပြန်လည်ရုပ်သိမ်းလိုက်ပြီးတဲ့နောက်ရွန်ကြပြဒနာဟာပြန်ပြီးစည်တမ်းရောက်လာပါတယ်တဲ့။ရွန်ကြပြဒနာဟာဆိုးရွားလှပြီးတရားဥပဒေနဲ့ညီမျှမျှတတာဖြစ်ဖို့လိုအပ်ပါတယ်။ဒါပေမဲ့ဒီပြဒနာမှာဝန်းနေစရာကောင်းတဲ့ကိစ္စတွေကလွှာလိုက်နင်းမြုပ်နေတယ်ဆိုတာလဲမမေ့သင့်ဘူးလို့យေသားထားပါတယ်။ဒွန်ဆန်းစုရဲ့နှုတ်ဆက်နေမှုကိုနိုင်ငံတကာဆူချားထိုက်တယ်လို့ဆိုရင်ရနိုင်ပါတယ်။ဒါပေမဲ့ရိုဟင်ဂျာပြည်နယ်နဲ့ပတ်သက်ပြီးကြမ်းပြည်သူအများစုကလည်းဒွန်ဆန်းစုကြည်ကိုစိတ်ကြရရရအပြစ်ထောက်ခံနေကြပါတယ်တဲ့။ရိုဟင်ဂျာဆိုတာဟာသူတို့နဲ့ဘာသာစကားဘာသာရေးလူမျိုးနွယ်ဧစာရာတွေတူညီတဲ့ဘင်္ဂလားဒေ့ရှ်ကသူတို့ရဲ့ညီအစ်ကိုတွေဝင်ရောက်လာမှုကြောင့်မြန်မာနိုင်ငံတွင်းမှာလူရည်ဆမ်တန်တူပွားလာနေရလို့ဆွဆွဲပြုရစီနေပါတယ်။မြန်မာအစိုးရနဲ့မြန်မာနိုင်ငံသားအများစုကသူတို့ကိုဒါကြောင့်လည်းတိုင်းရင်းသားအဖြစ်လက်မခံပဲဘင်္ဂလားဒေ့ရှ်ကဥပဒေမဲ့ခိုးဝင်လာသူတွေလို့ယူဆထားကြပါတယ်။မြန်မာနိုင်ငံကလူမျိုးစုတွေနဲ့တူညီတဲ့လူမျိုးတချို့ဟာဘင်္ဂလားဒေ့ရှ်အပါအဝင်ဒေသတွင်းမှလည်းပဲလူနည်းစုအဖြစ်နဲ့ရှိနေရပါတယ်တဲ့။ရခိုင်ပြည်နယ်မှာဆိုရင်ဗမာမဟုတ်တဲ့ဗုဒ္ဓဘာသာဝင်လူနည်းစုတွေအထူးသဖြင့်ရခိုင်တွေမရမာတွေရှိသလိုကမန်တွေလည်းရှိကြပါတယ်တဲ့။မြန်မာဆူရဟာဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းဒေသကရှက်ကမာရီမြန်မာတွင်နဲ့နှိစက်တူညီသူတွေဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယပါကစ္စတန်ခွဲတော်ကစစ်တကောင်တောင်တန်းဒေသဟာအိန္ဒိယဘက်ကိုပါသွားခဲ့ပါတယ်။သို့တော်လည်းပဲအဲ့ဒီဒေသကဗုဒ္ဓဘာသာဝင်တွေကတော့သူတို့ဟာပါကစ္စတန်တဲ့အိန္ဒိယဘက်ကိုသာပူပြီးပါသင့်တယ်လို့ယူဆခဲ့ကြပါတယ်။အခုခါသူတို့နေရာကိုဘင်္ဂလီမွတ်စလင်တွေဇက်တိုက်ဝင်ရောက်လာမှုကြောင့်ချက်ကမာနဲ့တခြားလူမျိုးစုတွေဟာမခံမရနိုင်ဖြစ်လာပြီးမအောင်မြင်တဲ့အုံကြွားမှုတစ်ခုပြုလုပ်ပြီးတော့ထရီပူရာအရူနာရှယ်ပရာဒေ့ရှ်နဲ့မီဇိုရမ်စတဲ့အိန္ဒိယနိုင်ငံကနယ်မြေတွေထဲကိုအများအပြားပဲပြောင်းရွှေ့ဝင်ရောက်သွားကြပါတယ်တဲ့။ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကြုံတွေ့နေရတဲ့အခက်အခဲကိုဒီဒီသကလူတွေကလည်းပဲယူနာသက်ကြတယ်လို့ဆိုပါတယ်။2010 UNESCO ရဲ့စီရင်အရအိန္ဒိယအစိမြောက်ဒေသမှာရှိဟောင်းအစင်လာဘာသာစကားတွေအနက်အခုခါဘင်္ဂလီစကားနဲ့အာသန်စကားကလွှဲရင် ကျန်တဲ့ဘာသာစကားပေါင်း20ကျော်တင်မြုပ်ပျောက်ကွယ်ရောမဲ့အခြေအနေရှိရဲ့အန္တရာယ်ကြုံရပြီလို့ဆိုထားပါတယ်။ဒါကြောင့်ရိုဟင်ဂျာတွေရဲ့လူမှုဒုက္ခတွေကိုဖြစ်ရှင်းပြီးဒုက္ခသည်တွေထာနေပြန်နိုင်အောင်လှုပ်ပေးဖို့လိုအပ်သလိုတစ်ဖက်မှာလည်းဒီပြဿနာရဲ့အခြေခံစစ်မြေပြဿနာတွေကိုလည်းလေးလူမရှုသင့်ဘူး။ဒါတွေကိုလည်းပဲ Amnesty International ကအလေးနဲ့ထားသင့်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။အကျဉ်းချနေတဲ့ကိုဝါလုံးကအမှန်တရားတွေကိုဖော်ထုတ်ဖို့အတွက်ကလေးစာပေးရေးသားနေတယ်ဆိုရဲခေါင်းစဉ်နဲ့ဆောင်းမရှင်ဒီကမီလော်တစ်ရဲ့ဆောင်းပါးကိုအယ်ဂျဇီရာမှာဖတ်ရပါတယ်။မနစ်ကလေးကဖန်ခံရတဲ့ writers သတင်းတောက်ကိုဝါလုံးကသူ့ရဲ့စာအုပ်ထဲမှာကလေးတငယ်သတင်းတောက်ဂျီဂျီကိုဆက်ကောင်ထားရေးထားတာပါ။ဂျီဂျီနေတဲ့ရွာမှာတရိတ်ဆန်တွေတည်ကြည်ပြီးစပကင်းတွေပျက်စီးတာနဲ့ကြုံရချိန်မှာရွာသားတွေကနတ်ဆိုးကြောင့်ဆိုပြီးပူဇော်ပတ်တာကြတာကိုစူးစမ်းခြင်းစိတ်ရှိတဲ့ဂျီဂျီကအမှန်တရားပေါ်ဖို့ကြိုးစားတာကိုစိုက်ရင်ဖွဲထားတာပါ။အကြောင်းရင်းကိုသိရအောင်မင်းများစုံစမ်းရကနေအနာကဆက်ယုံကဆွန့်ပစ်တဲ့ရေစိုးတွေကြောင့်ဆိုတာသိလာပြီးကျောင်းစာဆောင်မှာရေးသားခဲ့တယ်လို့ကျောင်းနယ်မကဒေတာအာဏာပိုင်တွေကပါအရေးတည်ကိုလှုပ်လာတာကြောင့်နောက်ဆုံးအားလုံးနားလည်သဘောပေါက်ပြီးဝင်းကျင်ကိုထိမ့်သိမ်းလာကြတဲ့အကြောင်းရုပ်ပြကတ်တွန်နဲ့တေးဥဖို့ရေးသားထားတာပါဒါအပြင်မကြသေးခင်ကမှထုတ်ဝေခဲ့တဲ့သူ့ဆောက်ထက်ကဇက်ကောင်ဂျီဂျီရဲ့စွန့်စားခန်းတွေလိုနောက်ထပ်စုံစမ်းထောက်နှံတဲ့စွန့်စားခန်းတွေဆက်ပြီးဖတ်ရဖို့ရှိနေတယ်လို့လည်းဆိုပါတယ်ဒါပေမဲ့သူ့ကိုဖန်တီးတဲ့ဒီလိုအမှန်တရားကိုဖော်ထုတ်ဖို့အတွက်စိတ်အားထက်သန်တဲ့ writers သတင်းသမားကိုဝါလုံးနဲ့အတူကိုကျော်စိုးဦးတို့အတွက်ကတော့အခုထိထောင်ထဲမှာပဲနေနေရဆဲဖြစ်ပြီးမြန်မာနိုင်ငံမှာနိုင်ငံတော်လှည့်ဝတ်ချက်အဥပဒေနဲ့တခြားခင့်မမီတော့တဲ့ဥပဒေတွေကြားမှာသတင်းရယူရတဲ့သတင်းသမားတွေအတွက်သတင်းအချက်အလက်အမှန်ကိုရယူဖို့အတွက်စ조사ကြရမှာစိန်ခေါ်မှုတွေနဲ့ကျုံးနေရတဲ့အကြောင်းဆောင်းမရှင်ကရေးသားထားပါတယ်
တတမှုဆောင်ရာရှိချုပ် Jack Dorsey တယောက်သူ့ရဲ့မြန်မာပြည်ခီးစဉ်တွင်ဝိပဿနာကျင့်ကြံမှုအတွေ့အကြုံကိုရေးပြီးတော့မြန်မာနိုင်ငံကိုတွားရောက်လေပတ်ကြဖို့ဆိုပြီးတော့ Twitter ပေါ်မှာဇက်တိုက်ရေးသားခဲ့တဲ့နောက်နိုင်ငံတကာမှာအတော်လေးကိုဝေဖန်ခံလိုက်ရပါတယ်။သူ့လိုမျိုးလူမှုကွန်ရက်ပေါ်မှာဩဇာကြီးမားပရိသတ်များတဲ့ Social Influencer တယောက်အနေနဲ့နိုင်ငံတကာမှာနာမည်ဆိုးဖြစ်နေတဲ့မြန်မာနိုင်ငံတွင်းက Rohingya တွေနှိမ့်ကုတ်ခံရတဲ့အခြေအနေကိုမျက်ကွယ်ပြုပြီးတော့တစ်ဖက်သက်အကောင်းမြင်ရေးသားတယ်ဆိုပြီးတော့ဝေဖန်ခဲ့ကြတာပါ။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်ကသူ့ရဲ့ပုံကူရေးခီးစဉ်ဖြစ်ပြီးတော့သူကအလုတ်ကိုကုစားပြုတွားရောက်တာမဟုတ်တဲ့အတွက်သူ့ရဲ့လွတ်လပ်ခွင့်နဲ့သူရေးခွင့်မရှိဘူးလားဆိုပြီးတော့လည်းမိကွန်းထုတ်မှုတွေရှိပါတယ်။ဒီလိုမျိုးလူများစောင့်ကြည့်အရှင်ဝါကြီးသူတယောက်အနေနဲ့လူမှုကွန်ရက်တွေပေါ်မှာလွတ်လွတ်လပ်လပ်ရေးခွင့်ရှိလားဒါမှမဟုတ်အချင်းကြီးရရက်ကိုတေးချာစဉ်းစားပြီးမှရေးတင်လားသရရှင်တွေဘယ်လိုထင်ကြပါလဲဆွေးနွေးကြအောင်ပါ။ VOA မြန်မာပိုင်းကကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပေါင်းဆွေးနွေးမြေမြန်ကြမဲ့သူတွေကိုကြိုဆိုပါတယ
်။ VOA American အသံရဲ့ဒါရိုက်လေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒါရိုက်လေးလိုက်ဆွေးနွေးခန့်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အလှည့်ကျတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်။ဒေါ်လလတန်းက George Crowe နဲ့အတူတင်ဆက်ထားပါရစေ
။ဒီကိမ်းနဲ့တင်ပြမယ် ATM အတုံးကတော့
Rings a bell.
ဖြစ်ပါတယ်။စာလုံးပေါင်းက RINGS rings ကတီတာ A ကတခု BELL bell ကခေါင်းလောင်းဆိုတော့ Scribe room ရဲ့ဓာတ်ရိုက်အသေးပဲကတော့ခေါင်းလောင်းကိုတီးတာပေါ့။ခေါင်းလောင်းဆိုတာကတော့ဖျားရှိခိုးကြောင်းတွေ၊ကြောင်းတွေစသဖြင့်လူအများစုနေတဲ့နေရာတွေမှာအချိန်ကိုသတိပေးဖို့တခုခုအရေးကြီးတဲ့အခါသမယကိုနှိုးဆော်ဖို့အဝေးမှနေတာတောင်အလုံးကောင်းကောင်းကြားနိုင်အောင်လို့အတိပေးရမှာတီးတယ်ဆိုတာသောတာရှင်များအတိပဲဖြစ်ပါတယ်။တွန်းထားတဲ့ခေါင်းလောင်းပဲဖြစ်ဖြစ်လျှက်စိတ်ခေါင်းလောင်းပဲဖြစ်ဖြစ်ပေါ့။တနည်းတော့နိုင်မရှိတောင်မှအချိန်ကျပြီးအခါနာစပြီးစသဖြင့်ကိုခေါင်းလောင်းတန်ထိုးပြီးအတိပေးတဲ့အတွက်လေခေါင်းလောင်းတန်ကြားရင်လူတွေကိုတစ်ခုခုသတိပေးရရောက်စီပါတယ်။ဒါကြောင့် EDM အတုံးမှာ rings a bell လို့ဆိုရင်အဲ့ဒါကိုကြားလိုက်ရတော့တခုခုကိုသွားသတိရစေတာအမှတ်ရစေတာ Tidalulu, Kanza Yara Mugu, Yinun Piosura Pipari, Didone Badelu, George Grupiri Umago, Nasin Jijaya.
I don't remember meeting her before, but the name Susan Rice rings a bell.
Eddie Mudminero, Chino Yinga, Tribudla, Sura Gurum, Mamibu. Dabimelu, Susan Rice, Serena Mego, Jaburi, Era Chala Yaro, Kukuku, Thwabi, Miami, Yellow, Tibi Yavari, Umago, Narakau, Nasin Chijayao.
I don't remember meeting her before, but the name Susan Rice rings a bell.
The Kukuku, Jayaro, Tria Zire, Maya Zire, Mami Zire, Sui, Idiom Atomia, Pelu Piomale.
Rings a bell.
Lupiolu Yavari. Era garo, digrimne, dimpia gede, idiom atome pibari.
Tolalazane, Josh Guru, then set her English arting and Zaguna sing Karawashin, Kuro Ucho Sanayam Yama Aye Tung Tachaba. A jump peppity courage on thinking Ejamu Nalamatuna in the day you can be named your pine up at the pee. A two to pin, I'm going to gather in media rea jita, dimia cherigo. Tita canoe bawe, Yamanang and ring a loot domem yaga, puimaja, pijara, triabare. Bajang dilo piare, surejang, baja de miga ari didago, korain drin to yukunya shikere, vio emyamabai edida, kujujo tinga twisa tabare, kujujo tine, ujo sanaro sunri tunga chepatama banguna simashe.
Tuka de pianabu de myama suyan and Bangladesh nanga, the botuni japi and nama, mimabaka pinsimuri looked there, so you got the sign that down see a wunji, banya tobio simjani ale tribare. And then, but the Nangan Gazarinema, the Loma, Simchavu, Bellumapsibu, Sadhishin, Chinupion Yard, we are. Who could Jodo Yemi? Look at the Pianlan, Nine Boat, where look hard at. Look some jetulan and it's on that Yoga.
Okay, well, only Gilans, a kind of Kunet, who look at Yaga, don't you look with Sakamo, Gilangani will not make no who has a kind of dog in Yaga. Don't you look at Sakama, or the Pinsen Tare, Hardy, car. ဒီလိုအပြည့်ပြောမယ်ဆိုရင်အတော်လေးစနစ်တကျရှိပါတယ်ဒီမှာပဲကျွန်တော်မေးပါတယ်ဒီလိုပြင်ဆင်ထားတဲ့ဟာတွေကိုနိုင်ငံတကာဖွဲ့စည်းလာကြည့်သလားကုလသမဂ္ဂလာကြည့်သလားတခြားနိုင်ငံတကာလာကြည့်သလားဆိုတော့အဲဒီစကမ်းတာဝန်ခံကိုယ်တိုင်ကလူလသမဂ္ဂပါဝင်သတင်းမီဒီယာတွေနိုင်ငံတကာဖွဲ့စည်းလာကြည့်ကြတယ်ပြီးခဲ့တဲ့ပြိုင်တွင်းမှာပဲဒီအာဆီယံထရိုက်ကဘောရာဆီယံဝန်ကြီးအဖွဲ့ကလ ပြန်လာပြီးတော့ပြန်လာတဲ့အကြောင်းပြချက်တွေကတခြားတောင်းဆိုချက်တွေနဲ့တခြားအကြောင်းပြချက်တွေရှိပါတယ်။ ဒီပြင်ဆင်ချက်တွေအများဆုံးတော့ပြန်မလာတာကအကြောင်းပြချက်တွေကဒီပြင်ဆင်ချက်တွေဟာမြန်မာနိုင်ငံတိုင်းတာနဲ့လက်ရှိအခြေအနေရနဲ့နိုင်ငံတကာပံ့ပိုးမှုရနဲ့အတိုင်းတာတစ်ခုအထိပြည့်စုံလို့လောက်တယ်လို့ပြောလို့ရပါတယ်။ဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒီဘက်မှာကြံရိုက်ခဲ့တဲ့အရင်ရခိုင်တွေတခြားလူမျိုးစုတွေအနေနဲ့ ဟိုဘက်ကိုထွက်ပြေးသွားတဲ့လူတွေပြန်လာမဲ့ကိစ္စအပေါ်မှာအဓိကအဖြစ်တော့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်မှုရှိတယ်ဆိုတာတော့ကျွန်တော်တို့ကြားရပါတယ်။ကိုကျော်ကျော်သင်းသတင်းထဲမှာလည်းတွေ့ရပါတယ်။ဒါပေမဲ့စီးပွားရေးအဖြစ်သူတို့နဲ့အစကတည်းကပူးပေါင်းပြီးတော့သဟာဇာတာဖြစ်အောင်နေခဲ့ကြတဲ့အဆိုင်ဝိုင်း level ရှိပါတယ်အဲ့ဒီထဲမှာစီးမယ်လို့ထင်ပါတယ်။အဲ့တော့တရားဝင်ပြန်လာသင်းတဲ့လူတွေပြန်လာမဲ့အရေးကိုဒီဘက်ကလူတွေလက်ခံကျင်တဲ့လူသဘောထားပေါ့လေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးသဘောထားကိုနည်းနည်းတိခောက်မှုပြပါသေးသလားခင်ဗျာ။
ကျွန်တော်တကယ်လူလူပေါ့လေအဓိကတော့မောင်းတော်ဒေတာလူလူပေါ့ဖြစ်ပြီးသွားတာကလည်းမောင်းတော်ဒေတာကနေဖြစ်ပြီးသွားတယ်ပြန်လာရင်လည်းဒီမောင်းတော်ဒေတာပေါင်းချင်ပါမယ်ဒီထိုင်ကြမှာဆိုတော့မောင်းတော်ဒေတာလူလူပူတိုင်းနဲ့တော့ကျွန်တော်သိဆုံးမင်းမြန်ကိုမရခဲ့ပါဘူးစီစဉ်ရဲ့အစီအစဉ်ရဖို့အချိန်ရဖို့အချိန်ကန့်သက်ချက်ရဖို့ဒါပေမဲ့မောင်းတော်ခရင်ဦးချိုရည်မှုနဲ့ကျွန်တော်တို့သိဆ
ူကြောင့်ဆွေးမှုရှိဆွေးမှုရှိတယ်အဲ့ဒီဆွေးမှုကိုလည်းပဲသူတို့သိတခြားနိုင်ငံကအဖွဲ့အစည်းတွေဆွေးမှုတဲ့ဖွဲ့စည်းကြလည်းပဲသိအဲ့လိုသိတဲ့အတွေ့အဲ့ဒီဆွေးရည်မှုတွေကိုကြောက်အောင်ပြန်လာတဲ့အခါမှာပြန်လာတဲ့လူတွေနဲ့လက်ရှိဒေသတွေမှာရှိနေတဲ့လူတွေနဲ့အဆင်ပြေအောင်ဆိုပြီးတော့သူတို့တဟဆာတာဖြစ်ပြန်လည်နားလည်မှုရှိအစီအစဉ်တွေလည်းပဲလုပ်နေတာရှိပါတယ်တိုးတော့အဲ့ဒီလုပ်နေတဲ့အစီအစဉ်တွေက အစိုးရကတာဝန်ယူပြီးတော့အစိုးရကစီစဉ်ပြီးတော့လုပ်နေတာမျိုးတော့မဟုတ်ပါဘူးမဟုတ်ခင်ဦးကျော်မှုကိုယ်တိုင်ကပြောတာကအဖွဲ့အစည်းတွေကနေပြီးတော့ဖွဲ့စည်းတွေဆိုတဲ့နေရာမှာကျွန်တော်တို့နိုင်ငံတကာစိုးရမှုတွေဖွဲ့စည်းရတွေကဖြစ်ပါလိမ့်မယ်ဒီဖွဲ့စည်းတွေကနေပြီးတော့တာဝန်လာမဲ့လူတွေနဲ့ဟလာလက်ရှိတည်ထောင်ထဲမှာရှိနေတဲ့ဒေသခံတွေကြားမှာနားလည်မှုရှိအောင်ဒါစတာဖြစ်အောင် ပြန်ဝင်လာဖို့စီကူးစီဒေတာကနေမှလည်းရှိပါတယ်ဒါပေမဲ့နောက်ထပ်တစ်ခုကျွန်တော်ရတဲ့ရေပုံရခံစားချက်ကတော့ဘယ်လိုမျိုးလဲဆိုတော့ဟိုဘက်ကပြန်ဝင်လာဖို့အဓိကဆန္ဒရှိနေတဲ့လူတွေဒီဘက်မှာစမျိုးသားချင်းရှိတဲ့လူတွေစီးပွားရေးလုပ်ငန်းရှိတဲ့လူတွေဆိုတဲ့အခါကျတော့သူတို့တွေမှာတကယ်ကဒီအချက်မှန်နေဆိုရင်ပေါ့လေသူတို့ပြန်ဝင်လာခြင်းနဲ့ဆိုတဲ့အချက်မှန်နေဆိုရင်သူတို့ဒီမှာဒီဒေတာကန်တွေနဲ့သူတို့ကနှစ်ပေါင်းများစွာအတူလက်တွဲနေလာကြတာငင်းငင်းငန်းနေလာကြတာအေးအေးငန်းကူးလူဆက်ဆံပြီးတော့နေလာကြတာတကယ်တည်းကဘာမှစိုးရိမ်စရာရှိတဲ့နေလာကြတာဆိုတော့ပြန်ဝင်လဲလို့တကယ်ပြောတဲ့လူတွေကြားမှာတော့အဲ့ဒီလုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်စရာရှိတယ်ဆိုရင်တော့မှအနေချင်းပဲရှိမလားလို့ကျွန်တော်အဲ့ဒီလူမျိုးအတွေ့ရောက်မိပါတယ
်ပြန်လဲသိမြည်ရေးအတွက်လုံနေတဲ့အဖွဲ့အစည်းတွေဟာခုနကကျွန်တော်သိပြောသွားတဲ့အထက်မှာနိုင်ငံတကာ NGO တွေလို့ဆိုတော့နိုင်ငံတကာ NGO တွေအပေါ်မှာရောဒေသခံတွေကယုံကြည်မှုရှိကြရလားဒီ NGO တွေဟာတစ်ဖက်သက်ပဲလိုက်ပြီးလုပ်တယ်ဆိုရဲအမြင်တွေလည်းပဲတော်တော်ကြားခဲ့ရပါတယ်ဆောစောကအဲ့လိုဆွဆွချက်တွေအဲ့လိုပြောဆိုမှုတွေပေါ့လေဆိုတော့နိုင်ငံတကာ NGO တွေလိုပဲပြည်တွင်း NGO တွေကရောမလုပ်ကြဘူးလားအာဏာပိုင်တွေကရောလုပ်မသေးကြဘူးလားဆိုတာလည်းကျွန်တော်သိချင်ပါတယ
်တာဝန်ရှိသူတွေအပိုင်းမှာရောဒီဝန်ကြီးဒေါက်တာဝင်းမြတ်ကြီးကိုယ်တိုင်ပြောထားဘူးတာရှိပါတယ်ပြန်လည်တင်းမြတ်ရေးတွေသာသာဖြစ်ရတဲ့အစီအစဉ်တွေလုပ်နေဆိုပြီးပြောထားဘူးတာရှိပါတယ်ဒါပေမဲ့ကျွန်တော်ကလက်တွေ့မြေပြင်မှာမောင်းနှုတ်ခံရဦးချိုရမှုနဲ့မောင်းနှုတ်ခံရဦးချိုရမှုဆိုတာကဒီကျန်တဲ့နေရာချထားရေးနဲ့ပတ်သက်ပြီးတော့အဓိကတာဝန်ယူနေရတဲ့လူပါသူကအဓိကဟိုသူတို့အဲ့ဒီကော်မတီရဲ့တာဝန်ခံမှာဆိုသူပြောတာအရာကရှင်းပါတယ်အစိုးရဘက်ကနေပြီးတော့ဒီတဟဇာတာဖြစ်ရေးပြန်တဲ့ညနေနဲ့ပတ်သက်ပြီးတော့လုပ်နေတာမရှိဘူးသို့တော့တခြားအဖွဲ့အစည်းတွေကစိုးရမှုတွေဖွင့်စည်းတွေကလုပ်နေတဲ့ကိစ္စတွေလှုပ်ဆောင်ချက်တွေကိုတော့သူတို့ကခုမြတ်ပေးနေတယ်သူတို့အတားတွေကိုသူတို့ဝန်ပြီးတော့တန်ဖိုးနေတယ်ဆိုတဲ့သဘောမျိုးသူတို့ပြောပါတယ်ဆိုခုနနိုင်ငံတကာ NGO တွေပေါ်ရေဘုံကဘောရနဲ့ပတ်သက်လို့ပြောရမယ်ဆိုရင်လည်းပဲကျွန်တော်အစိုးရကပြောခဲ့တယ်လို့လူလူနဲ့ကျွန်တော်ကတိုက်ရိုက်ပစ်ဆိုမမြန်ခွင့်မရတဲ့တကယ့်လူလူရဲ့တကယ့်အစ်အမှန်သဘောထားကိုတော့ကျွန်တော်သိခွင့်မရခဲ့ပါဘူး။သို့တော့ဒီတာဝန်ရှိသူတွေရဲ့အပြောအယဆိုရင်တော့တစ်ဖက်ကဒီပြန်ဝင်လာဖို့ကိစ္စနှောင့်နှေးနေတဲ့အပေါ်မှာဟာလားနိုင်ငံတကာအဖွဲ့အစည်းတွေရဲ့လုံဆောင်ချက်ပြုမှုချက်တော်ဆိုချက်တွေကလည်းပဲသိရောက်မှုရှိတယ်ဆိုတဲ့သဘောမျိုးတာဝန်ရှိသူတွေဘက်ကပြောတာကိုတော့ကျွန်တော်သိကြဖို့ကျွန်တော်ကြားခဲ့ရပါတယ်
လူရဲ့ပြောဆိုမှုကဘယ်လိုဆက်ရောက်တာခင်ဗျာအမ
ဒီပြန်လာဖို့အတွက်ဟလာဟိုဘက်ကပြန်ဝင်မလာနိုင်ဘူးဆိုတဲ့ကိစ္စပေါ်မှာ NGO တွေနိုင်ငံတကာ NGO တွေကနေပြီးတော့အဖွဲ့အစည်းတွေကနေပြီးတော့ဟလာဒီဘက်မှာအဲ့ဒါလုံခြုံရေးကအမှားကနေမရှိသေးဘူးဒီဘက်မှာတခြားအခြေအနေတွေကမပြည့်စုံမလုံလောက်သေးဘူးဆိုတဲ့သဘောမျိုးဒုက္ခတွေကိုပြောတယ်ဆိုတဲ့ပုံမျိုးပေါ့လေတိတိကျကျလို့တော့ကျွန်တော်ပြောလို့မရပါဘူးအဲ့လိုအခြေလက္ခဏာမျိုးတော်ဝင်ရှိသူတွေကပြောတာကိုကျွန်တော်ကိုယ်လည်းကြားခဲ့ရတာပ
ါဆိုတော့အခုအခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာ NGO တွေနိုင်ငံတကာရဲ့အမြင်တွေမှာဖြစ်ရမှန်တွေအခြေအနေမှန်တွေထင်ထအောင်ပူပြီးဖွင့်လှစ်ပေးလိုက်စင်းတယ်လို့ထင်ပါလားဒီကိစ္စမှာကဲမင်းတို့ခင်ဗျားတို့စစ်တမ်းကြဝင်ပြီးတော့မေဂျာလောက်ကြဆိုရင်အခြေအနေပိုကောင်းလာမလားသူတို့မျိုးအခြေအနေပိုပြီးတော့များဆူသွားနိုင်တယ်လို့ဆိုရင်ဘယ်ရှိနေပါလား
ကျွန်တော်တယောက်တည်းရဲ့ဟိုပုဂ္ဂိုလ်ကြီးအမြင်ပေါ့လေပုဂ္ဂိုလ်ကြီးအမြင်ကပြောရင်တော့နိုင်ငံတော်ဖွဲ့စည်းလို့ဆိုတော့ပမာတစ်ဆင့်တော့ကျွန်တော်ကဒီသတင်းမီဒီယာဓမ္မတွေအနေနဲ့လွတ်လွတ်လပ်လပ်သတင်းယူခွင့်ရအောင်တာဝန်ရှိသူတွေဘက်ကလုံခြုံရေးပိုင်းစိုးရိမ်ချက်အရာလုံခြုံရေးကိုတာဝန်ယူပေးတဲ့ကလွဲလို့ကျန်တဲ့အခြေအနေတွေမှာသူတို့သွားခြင်းတဲ့နေရာကိုသွားမယ်တွေ့ခြင်းတဲ့နေရာတွေ့ခြင်းတဲ့လူနဲ့တွေ့မယ်တွေ့ဆိုမင်းမြန်းမယ်ဟလာအဲ့လိုမျိုးလွတ်လပ်လပ်သတင်းယူခွင့်သတင်းတင်ပြခွင့်ပေးတယ်လို့ကျွန်တော်ခိုင်မာယုံကြည်ပါတယ်အဲ့ဒီလိုလွတ်လွတ်လပ်တင်ယူခွင့်တင်ပြခွင့်ပေးခြင်းအပြင်တင်မီဒီယာသမားအများကြီးရောက်လာမယ်တင်ဌာနတွေအများကြီးရောက်လာမယ်အဲ့ဒီတင်မီဒီယာသမားတွေတင်မီဌာနတွေထဲမှာအစိုးရတာဝန်ရှိသူတွေပဲဒေတာကန်တွေပဲတချို့မြန်မာနိုင်ငံတွင်းကလူပုဂ္ဂိုလ်တွေကပြောဆိုနေတယ်လို့ဆွဆဲနေတယ်လို့စိုးရိမ်နေတယ်လို့တစ်ဖက်ဆောင်းနေတင်ပြတယ်ဆိုတဲ့ပုံစံမျိုးတွေလည်းရှိတယ်လည်းရှိမှာပါဒါပေမဲ့အဲ့ဒီတင်မီဒီယာသမားတွေထဲမှာကျွန်တော်တို့ VOA လိုမျိုးဘယ်မလိုက်ထဲနဲ့ဟလာနှစ်ဖက်စလုံးကနေပြီးတော့ view ရဲ့တင်ပြတာကတော့ဘယ်မလိုက်ဘူးဆိုရဲကျွန်တော်ဒါဟိုကျွန်တော်သတင်းဌာနတခုရဲ့ကိုယူပြီးပြောတာမဟုတ်ပါဘူးအဲ့လိုသတင်းဌာနတွေကသတင်းသမားတွေလည်းပဲအများကြီးပါလာမှာပါအချိန်မှန်ကိုတကယ်ကိုလက်တွေ့ကြကြနှစ်ဖက်စလုံးကသဘောထားအမြင်တွေအချိန်မှန်တွေကိုလက်ရှိဖြစ်ပျက်နေတာတွေကိုတင်ပြမဲ့သတင်းသမားတွေအများကြီးပါလာမှာပါအဲ့ဒါဟာ ဒီအခက်အခဲအတက်တွေကိုဖြစ်ရှင်မှုတွေအများကြီးအထောက်အကူဖြစ်စေပါလိမ့်မယ်နိုင်ငံတကာအဖွဲ့အစည်းတွေကိုလှလက်ကောင်းကင်ပြုနိုင်ခြင်းကိုဆိုတဲ့မိကုံကတော့ကျွန်တော်အနေနဲ့အတိအကျပြောဖို့ခက်ပါတယ်ကျွန်တော်တို့ရောက်နေတဲ့ယူဆချက်ကတော့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းပဲပိတ်တင်ကန့်သတ်ထားတာမရှိဘဲနဲ့နိုင်ငံတကာကသဘောတူလက်ခံထားတဲ့စံနှုန်းစံထားတွေအတိုင်းတာဝန်ရှိသူတွေနဲ့စနစ ဟိုကျွန်တော်ပြောခင်နေအဲ့လိုပဲယူဆမိပါတယ်ခင်ဗျာ
နောက်ဆုံးတခွန်းထပ်ပြီးတော့မေးကြည့်ပါတယ်အခုကြည့်နေတဲ့အခြေအနေဟာပုံမှန်ဖြစ်လာမဲ့လမ်းကြောင်းမှန်မဟုတ်ရောက်နေပြီလို့ဆိုထိုင်ပါလားတစ်ချက်ကအဲ့လမ်းကြောင်းမှန်ဟာဘယ်လောက်ထိဝေဝေချောက်အောင်မထင်ပါလဲရောက်နေပြီလို့ဆိုရင်ပုံမှန်ပြန်ဖြစ်ဖို့အတွက်အကြမ်းမြင့်ပါရော
ခုနလိုပါပဲကျွန်တော်တို့ကလည်းနည်းပြောရတယ်ပုံမှန်ပြန်ဖြစ်ဖို့လမ်းကြောင်းကတော့အတော်လေးဝေးသေးတယ်လို့ဆိုရမှာပါဘာကြောင့်လဲဆိုတော့ကျွန်တော်နေဆက်မြင်းပေါ်မှာနေထိုင်ကြတဲ့စခန်းကပုဂ္ဂိုလ်ကကျွန်တော်မြင်နေတဲ့အခါမှာနှစ်ဖက်ကနှိမ့်လို့မရတဲ့အခြေအနေတွေကအများကြီးကိုဖြစ်နေပါတယ်ဥပမာနာမည်ကိစ္စရိုဟင်ဂျာဘင်္ဂလီဆိုတဲ့ကိစ္စတခါကျွန်တော်တို့ NVC Cut Process ကိစ္စ NVC Cut လုပ်ငန်းစဉ်ပေါ့လေ NVC Cut ကနေမဲ့တစင်မာဒီနိုင်ငံသားလျှောက်ထားရေးလုပ်ငန်းစဉ်ပေါ့ဆိုတော့အဲ့ဒါကတစ်ဖက်ကလည်းပဲ NVC Cut ကိုလုံးဝလက်မခံဘူးဟလာတစ်ဖက်ကလည်းပဲ NVC လုပ်ငန်းစဉ်တွေလုပ်နေတယ်တစ်ဖက်ကရိုဟင်ဂျာဆိုတာကိုလုံးဝလက်မခံဘူးတစ်ဖက်ကဘင်္ဂလီလူခေါ်တာကိုလုံးဝလက်မခံဘူးအဲ့ဒါတွေကကျွန်တော်အခုလက်ရှိအချိန်ကြီးသိထားတဲ့အချိန်ကြီးအတော်လေးကိုနှိယာနှိုင်းရဆင်းရဲခက်ခဲဦးမှာပါကျွန်တော်ရဲ့ကျော်လင်းယူဆချက်ကတော့နှစ်ဖက်ဝင်းဝိုင်းကတကယ်အညောမြင်ကြီးတဲ့နိုင်ငံအတွက်ဟလာကိုတိုင်းဒီရေရှည်ငင်းချမ်းကြီးအတွက်ပြန်လည်တင်းမြတ်ကြီးအတွက်အညောမြင်ရှိတဲ့ခေါင်းဆောင်တွေကအညောမြင်ကြီးကြီးနဲ့စိတ်ရှိရှိထားပြီးတော့ဟလာချိုးကိစ္စတွေကိုဟိုဘက်ကလည်းချော့ဒီဘက်ကလည်းချော့ဒီဘက်ကလည်းလေလောနေနေလာလျော့ဟိုဘက်ကလည်းပဲတချို့ဖြေလျှော့တင်တာဖြေလျှော့ပေးဆိုတဲ့ပုံစံမျိုးနဲ့မလုံနိုင်တဲ့ယူတော့ဒီအခြေအနေကြီးကကျော်လို့စေပြေလေပေါ့မပေါ့မရှိပါဘူးအဲ့လိုမျိုးနှစ်ဖက်ကနှိမ့်နှိုင်းပြီးတော့ပြေးပြေးလေးလေးလုံနိုင်တဲ့အခြေအနေမျိုးကလည်းပဲလောလောဆယ်မှာတော့လမ်းစမမြင်သေးဘူးလို့ပဲပြောရမှာပါခင်ဗျာ
ဦးကျော်စနာတင်ဆက်ထားတဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရပါရှင်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးဖို့အလဲရောက်ပါပြီခုတစ်ပတ်အစီအစဉ်မှာတော့ကျမ်းမာရေးဆိုင်ရာမဂ္ဂဇင်းရဲ့အက်ဒီတာချုပ်ကိုတူရင်လိုင်ဝင်းကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်မမိုးဖြူကတင်ဆက်ထားပါတယ်ရှင
်အလုံးမမင်္ဂလာပါကျွန်တော်အလုံးလောက်ခဲ့တဲ့တက်တန်း၈နှစ်ကျော်အတွင်းမှာစီမံခန့်ခွဲမှုနေရာမှာနေခဲ့တဲ့တောက်လျှောက်ပေါ့နော်ကျွန်တော်ထားရှိခဲ့တဲ့စိတ်နေစိတ်ထားနဲ့ကျွန်တော်အလုံးလောက်တဲ့ပုံစံကိုအားလုံးအတွက်တစ်ခုခုများရနိုင်မလားဆိုရင်မျှော်လင့်ချက်နဲ့ကျွန်တော်ပြပြပေးပါပါပထမဆုံးတစ်ချက်ကတော့ဗာလဲဆိုတော့ကိုဘယ်နေရာတော်လဲဆိုတာကိုအချိန်ပေးပြီးတော့စဉ်းစားကြည့်ကြည့်ပါတချို့တွေကကြတော့လူများနဲ့စကားပြောဆိုတဲ့နေရာမှာတော်တယ်တချို့တွေကကြတော့တယောက်တည်းတွေးခွာတဲ့နေရာမှာတော်တယ်အဲ့တော့ကိုလှုပ်လှုပ်တဲ့အခါမှာကိုရဲ့တော်တဲ့နေရာနဲ့ကိုက်ညီနေမှအဲ့လှုပ်လှုပ်တော့အောင်မြင်နိုင်ပါလိမ့်မယ်မဟုတ်ဘူးဆိုရင်တော့အဲ့အလုပ်ကပြင်းနေရအရန်ကောင်းလိမ့်မယ်ဥပမာအဖြစ်လူများနဲ့စကားပြောရတာပြောရတဲ့သူတယောက်ကရုံးမှာထိုင်ပြီးတော့အလုပ်လုပ်ရတဲ့ဟာကိုလှုပ်နေပြီဆိုရင်သူ့အတွက်ဘလို့မှမပြောနိုင်တော့အဲ့အတွက်ကြောင့်မလို့ပထမဦးဆုံးကတော့ကိုနဲ့ကိုရဲ့တော်တဲ့နေရာကိုစဉ်းစားကြည့်ကြည့်ပါနောက်တစ်ခုကကိုယုံကြည်တဲ့အရာအတွက်ပဲလှုပ်လှုပ်ပါကိုမယုံကြည်တဲ့အရာတစ်ခုအတွက်လှုပ်လှုပ်တဲ့အခါမှာအဲ့ဒီအတွက်ဖွင့်မျိုးဖို့အတွက်ကျွန်တော်တို့အရန်ခဲရင်ပါတယ်အဓိကပြဿနာကတော့ကိုယ်တိုင်မယုံကြည်ရဲ့ကိုယ်တိုင်သုံးမယ်လို့မယုံကြည်တဲ့အရာတစ်ခုကိုတခြားသူသုံးလောင်ဘလို့မျိုးကျွန်တော်တို့ကရောင်းချမလဲကိုယ်တိုင်မယုံကြည်တဲ့အတွေးခေါ်တစ်ခုကိုတခြားလူလက်ခံလောင်ကျွန်တော်တို့ကဘလို့လုပ်မလဲအဲ့ဒီအတွက်ကြောင့်မလို့အရန်ခဲရင်ပါတယ်ကိုယုံကြည်တဲ့အရာအတွက်ပဲလှုပ်လှုပ်တာကပူပြီးတော့အောင်မြင်နိုင်ချေပူများပါတယ်နောက်ထပ်တစ်ခုကတော့အလုပ်အတွက်ကောင်းမှုအလုပ်လုပ်ပါအထက်လူကြီးအတွက်မလုပ်မလုပ်ပါနဲ့ကျွန်တော်တို့တွေမှားယွင်းနေတဲ့တစ်ချက်ကဘာလဲဆိုတော့အလုပ်ဆိုတာအထက်လူကြီးပဲလို့ကျွန်တော်တွေးတဲ့တစ်ချက်ပါပဲအထက်လူကြီးကအထက်လူကြီးအလုပ်ကအလုပ်ပါပဲတစ်ခါတစ်လေမှာအထက်လူကြီးမှားနေတာရေးလည်းရှိနိုင်ပါတယ်ကျွန်တော်တို့ကအထက်လူကြီးပြောသမျှကိုအမြဲတမ်းပဲလက်ဟိုပါသူပါပြပြဆိုရင်ကျွန်တော်တို့ကအလုတ်ကိုမေ့ဝါတက်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့ကအလုတ်နဲ့အထက်လူကြီးကိုခွဲပြီးတော့ကြည့်ရပါအလုတ်အတွက်ပဲကောင်းမှုအတွက်ကျွန်တော်တို့ဥတီချက်ထားပါအထက်လူကြီးကိုသဘောကျပါစီဆိုတဲ့ပုံစံမျိုးနဲ့ဥတီချက်မထားပါနဲ့အဲ့ဒါကပဲကိုယ်ပူပြီးမြင့်မာတယ်ဘဝကိုရောက်ရှိစေနိုင်ပါတယ်နောက်ထပ်တစ်ချက်ကတော့တတ်တာတဲ့အလုတ်ကိုမမျှော်လင့်ပါနဲ့လူတိုင်းကတတ်တာတော့ကြိုက်ပါတယ်လူတိုင်းက comfortable ဖြစ်တယ်အေးဆေးနေနေရတာကြိုက်ပါတယ်ဒါပေမဲ့စဉ်းစားကြည့်ကြည့်ပါလုပ်ငန်းဝင်တစ်ခုကအရင်အလုပ်လုပ်နေရပြီဆိုရင်ဘယ်သူတတ်တာမရှိပါဘူးဒါပေမဲ့အဲ့လိုမျိုးတတ်တာနေပြီဆိုကြဲဟွာကိုကချောင်းထိုးခံနေရပြီကိုကချောင်းထဲမှာရောက်နေပြီဆိုတော့စဉ်းစားကြည့်ကြည့်ပါနောက်တစ်ခုကကိုကိုအကဲဖြစ်ပါတန်ကြီးတောင်းပါတန်ကြီးတောင်းပြီဆိုရင်လဲကိုအဲ့တန်ရတန်ကြီးအတိုင်းပြန်မပေးနိုင်ဘူးဆိုရှက်စရာကောင်းတယ်ဆိုတော့သတိရကျွန်တော်တို့ကဘာလဲဆိုတော့
ရင်ထဲမှာမကျေမနက်တွေဖြစ်နေတယ်။ဘာလဲဆိုတော့ငါ့ကိုတန်ရတန်ချင်းမပေးဘူး။ငါ့ကိုတန်ရတန်ချင်းမရဘူးဆိုရဲခံစားချက်တွေဖြစ်နေတယ်။အဲ့ဒီအတွက်ကြောင့်မလို့အလုံးမှာလည်းအဲ့ဒီဟာကထိခိုက်တယ်ပေါ့နော်။ကျွန်တော်တို့အဲ့လိုမျိုးမဖြစ်စေဘဲနဲ့ကိုယ့်ရဲ့တန်ရတန်ချင်းကိုအကဲဖြတ်ပြီးတောင်းမှုအတွက်မရှက်ပါနဲ့မကြောက်ပါနဲ့။ဒါပေမဲ့အဲ့လိုမျိုးရပြီဆိုရင်လည်းကိုယ့်ဘက်ကနေပြီးတော့ပြန်ပေးဖို့ဆိုတော့လည်းမမေ့ပါနဲ့။နောက်တစ်ချက်ကတော့ဘာလဲဆိုတော့ကိုလိုချင်တာကိုပဲကိုပေးချင်တာကိုပဲမစဉ်းစားပါနဲ့။သူဘာလိုချင်တာလဲကိုစဉ်းစားပါ။ဒါက marketing ရဲ့သဘောပဲ။ကျွန်တော်တို့ကအကြောင်းပိုင်အယောင်တယောက်ဖြစ်လာပြီဆိုရင်ကျွန်တော်တို့ဝယ်ယူသူတယောက်ရဲ့ခံစားချက်ကိုမေ့ပါတယ်တကယ်တမ်းမှာကျတော့ဝယ်ယူသူတယောက်ကဘယ်လိုတွေးလဲဆိုတဲ့ခံစားချက်ကိုကျွန်တော်မမေ့မှတာကျွန်တော်တို့အယောင်နေရာမှာကျွန်တော်တို့အောင်မြင်နိုင်ပါလိမ့်မယ်နောက်ဆုံးတစ်ချက်ကတော့ဗာလဲဆိုတော့အလုပ်ငန်းဝင်လုပ်တဲ့အခါမှာဘယ်အလုပ်မှာပဲဖြစ်ဖြစ်အားလုံးကျင့်တဲ့ဖို့မမျှော်လင့်ပါနဲ့ကျွန်တော်တို့ကအရွေးတစ်ခုကိုတွားနေပြီဆိုရင်တစ်ခုခုကိုတွန်းအားပေးနေပြီဆိုရင်အဲ့ဒီဟာကိုမကြိုက်တဲ့သူတွေဆိုတော့ရှိနေမှာပဲဒါပေမဲ့အလုပ်ငန်းဝင်ထဲမှာအားလုံးကျင့်တဲ့ဖို့မျှော်လင့်ခြင်းကကျွန်တော်တို့အတွက်ကိုယ့်ကိုယ်ကိုပင်ပန်းဖို့ပဲဖြစ်လာပါတယ်အဲ့ဒီအတွက်ကြောင့်ကိုယ့်ကိုမကျင့်တဲ့သူတွေရှိရင်လည်းရှိပါသည်ကိုယ့်ကိုမကြိုက်တဲ့သူတွေရှိရင်လည်းရှိပါသည်ကျွန်တော်တို့မှန်ကန်တဲ့ယုံကြည်တဲ့လမ်းကိုတွားနေတဲ့လမ်းမှာဘယ်သူမှကိုယ့်ရဲ့အတားအဆီးမဖြစ်ဖြစ်ပါစေနဲ့ဘယ်သူအားလုံးဆဆရရကျင်းတဲ့ဖို့မမျှော်လင့်ပါနဲ့ဒါကတော့ကျွန်တော်အလုပ်လုပ်တဲ့အခါမှာထားရှိတဲ့စိတ်နေစိတ်ထားတွေပါတစ်ခုခုအကျိုးရှိစေနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နားထောင်ပေးခဲ့တဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်ထားတဲ့သူယုံကြည်ရကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA American အသံကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုမနက်၈နာရီနဲ့9နာရီထိလိုင်းဒိုမီတာ20 25 30နဲ့တကွနဲ့အစအဆုံးပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါပါအခုတော့ကြာနေသေးတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုဦးကျော်စန္ဒကပြောပြပေးပါအောင်ရှင
်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာဗြိတိန်ပါလီမန်မှာသူ့ဘော်တင်တဲ့အယုံကြည်မရှိအဆိုကိုအနိုင်ရပြီးဝန်ကြီးချုပ်ကြားတုန်းကဆက်လက်တည်မြဲသွားပြီဖြစ်ပါတယ်မဲ့ရီအတွက်218မဲနဲ့အနိုင်ရခဲ့တဲ့ဒီအောင်ပွဲအတွက်ဝန်ကြီးချုပ်ကြားတုန်းမှာနောက်ထပ်တစ်နှစ်စိန်ခေါ်မှုကင်းမဲ့သွားမှာဖြစ်ပေမဲ့ပါလီမန်ဘော်သူ့ရဲ့ဩဇာလွှမ်းမိုးမှုမှိမ့်မိန်သွားခဲ့ပြီလို့သုံးသပ်သူတွေကဆိုကြပါတယ်အခုလိုအနိုင်ရလိုက်တဲ့အတွက်သူလှုပ်ဆောင်ထားတဲ့ဥရောပသမဂ္ဂကခွဲထွက်ရေးသဘောတူညီချက်ပေါ်ထောက်ခံမှုအလုံးလောက်ရရှိသွားပြီလို့တော့ပြောဖို့ခက်တယ်လို့လည်းဆိုကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိုရီးရှိနေအဖြစ်ကလာတာရှိဆောင်ရွက်ခဲ့သူမိုက်ကယ်ကိုဝင်းကိုနယူးယောက်မြို့တရားသူတွေကသုံးနှစ်ထောင်ဒဏ်ပြစ်ဒဏ်စီရင်လိုက်ပါတယ်သူ့ဘော်စီရင်တဲ့ပြမှုထင်ရှားခဲ့တဲ့အမှုတွေထဲမှာသမ္မတထရမ့်ညီဆွန်ဂဲရယ်လို့နဲ့ဆွဆက်ခံရတဲ့အမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခအမေရိကန်ဒေါ်လာ3000နီးပါးပေးဖို့စီစဉ်ခဲ့တာနဲ့ရုရှားနိုင်ငံမော်စကိုမြို့မှာမိုးမြှော်အဆောက်အဦတည်ဆောက်ဖို့ဒေါ်နယ်ထရမ့်ရဲ့ကြိုးစားမှုနဲ့ပတ်သက်ပြီးလွှတ်တော်ကိုလိန်လည်ခဲ့တာတွေလည်းပါဝင်ပါတယ်စီရီးယားကတ်စပီဒူစီ YPG ရဲ့ဘော်လာမဲ့ရပိုင်းတွင်တူရကီစစ်တပ်ကထူးဆစ်ဆင်မဲ့လို့တူရကီသမ္မတရီဆက်တိုင်အဒူဝန်ကဆိုပါတယ် ISU ကိုတိုက်ခတ်တဲ့နေရာမှာအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်ဖြစ်တဲ့ဒီကတ်စ် YPG တွေကိုအခုလိုချင်းချောက်လိုက်တာဟာနေတိုးမဟာမိတ်တွေဖြစ်ကြတဲ့အမေရိကန်ပြည်ထောင်စုနဲ့တူရကီကြားတင်းမာမှုပြန်လည်ဖြစ်လာနိုင်တဲ့ကိစ္စလေးဖြစ်နေပါတယ် YPG တွေဟာတူရကီကိုနှိမ့်ချလာမြတ်ပုံကန်တိုက်ခတ်နေတဲ့PKK ကတ်စ်ဘုံတွေနဲ့ဆက်ဆံနေတဲ့အကြမ်းဖက်အဖွဲ့ဖြစ်တယ်လို့တူရကီဆိုတာကြေညာထားတာဖြစ်ပါတယ်ခင်ဗျာ
တဲ့ရင်အချင်းချုပ်ကိုဦးကျော်စန္ဒကညာပေးသွားတာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရင်မှုကမအင်ဂျင်နိုင်ဖြစ်ပြီးအတံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဒီကနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ79 kHz 15563ညလိုင်းဒိုမီတာ25 kHz 11965နဲ့လိုင်းလာမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America,
Washington.